Welcome to the Voice of America in Burmese.
ဘီယံဘောင်ကင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အသံကနေပြီးတော့2022ခုနှစ် April 2ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line meter 3251နဲ့ line length meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းလိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါဒီညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံမာရီယိုပိုမြို့အပါအဝင်တခြားမြို့တွေအတော်များများကနေလူတွေထောင်နဲ့ခြီးပြီးတော့ဘေးလွရာကိုတပြေးနေကြပါတယ်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကူညီသွားမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကဒီနေ့ပြောလိုက်ပါတယ်ဒီသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကဒီတောင်ရင်မြစ်အနီးမှာမြန်မာနိုင်ငံသားတချို့ဖမ်းခံရတာနဲ့ပတ်သက်ပြီး
မနေ့အစောပိုင်း 9:00 ကျော်လောက်ပါကျွန်တော်တို့လဲဆောင်မြို့တောင်မြင့်ကမ်းလားပါမတင်ကားပွဲရာစစ်ကကားတစ်စီးပေါ်မှာတရားမွန်မြန်မာ14ရောက်ဖမ်းဆီးရပြီ
မြန်မာပြည်သားရေးဖူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးပြောတော်တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်စနေညတိုင်းတင်ဆက်ပေးနေကြဒုအသံစီစဉ်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်အပါအဝင်တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ကမှာတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
။ယူကရိန်းနိုင်ငံမှာရဲသားတွေကိုလူသားစာနာမှုအကောက်အွယ်ပေးဖို့ကြိုတင်သတ်မှတ်ထားတဲ့နေရာတချို့ကိုဆက်ပြီးထင်ထင်ထားရေးပြဿနာတွေရှိနေတဲ့ကြားမှာပဲနိုင်ငံရဲ့လူဦးရေများတဲ့အဓိကနေရာတချို့မှာအပြင်းထန်ဖြစ်နေတဲ့တိုက်ပွဲတွေကနေလွတ်အောင်ဟော်မုန်းများစွာသောယူကရိန်းနိုင်ငံသားတွေထွက်ပြေးနေကြရပါတယ်။ရုရှားတပ်တွေဝိုင်းထားတဲ့နိုင်ငံတောင်ပိုင်းမာရူပိုးမြို့ကလူပေါင်း 3,000 ကျော်အပါအဝင်စုစုပေါင်း 6,166 ယောက်ကိုကယ်ထုတ်နိုင်ခဲ့ပြီလို့ယူကရိန်းအကြီးတန်းတာဝန်ရှိသူတူကပြောပါရယ်မာရူပိုးမြို့ကနေနောက်ထပ်လူတွေကိုကယ်ထုတ်ဖို့ကြိုးပမ်းတာအောင်မြင်မှုမရပဲဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုအရသာအများအပြားဘေးလွရာထွက်သွားနိုင်ခဲ့ကြတာပါမာရူပိုးမြို့ကိုရုရှားစစ်တပ်ကလေကြောင်းကရောဒုံးကျည်တွေနဲ့ပါတိုက်ခိုက်တာကြောင့်မြို့ဟာအကြီးအကျယ်ပျက်စီးသွားပြီလို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်ပစကားတွေကယ်ဆယ်ရေးလုပ်သားတွေမြို့ကိုဝင်မှုစူးစမ်းတာမှာခရီးရောက်ဖို့အတွက်မဖြစ်နိုင်တော့အောင်အခြေအနေတွေဆွေးနွေးတာကြောင့်အောင်မြင်မှုမရခဲ့ဘူးလို့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ကတောက်ကြနေမှာပြောခဲ့ပါတယ်နိုင်ငံမြောက်ပိုင်းမှာစစ်စင်ရေးတွေကိုလျှော့ချမယ်လို့ဒီသတင်းပတ်အစောပိုင်းမှာရုရှားဘက်ကကြေညာပေးခဲ့ပေမဲ့ခီးဖ်မြို့တော်အပါအဝင်ယူကရိန်းမြို့ကြီးတွေကိုရုရှားစစ်တပ်ကအပြင်းထန်ဗုံးကျဲတိုက်ခိုက်နေစေဖြစ်ပါတယ်ယူကရိန်းနိုင်ငံရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်ဖို့အတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်း300ရထားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနကတောက်ကြနေမှာကြေညာခဲ့ပါတယ်။ဖေဖော်ဝါရီလနောက်ပိုင်းမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကြေကဆိုရင်အမေရိကန်ကယူကရိန်းကိုအကူအညီပေးနေတာဒေါ်လာတန်းပေါင်း 1,600 ရှိပြီဖြစ်ပြီးအခုထပ်ပြီးတိုးပေးတာပါ။အခုပေးမဲ့အကူအညီထဲမှာလေဆာရောင်ကြီးသုံးပယ်ထင်းတုံးကြီးစနစ်တွေအဝေးထင်းဒရုန်းယာဉ်တွေခဲယမ်းမီးကြောက်တွေညာကြည့်ပစ္စည်းကိရိယာတွေညီပြည်ဟာမြောက်လုံခြုံစိတ်ချရတဲ့စစ်တပ်ရေးစနစ်တွေစေဘက်ဆိုင်ရာအထောက်ပံ့တွေနဲ့တန်ကြပ်ကာရင်တွေပါဝင်ပါတယ်ရုရှားရွေးချယ်တဲ့စစ်ပွဲလမ်းကြောင်းကိုတွန်းလှန်ဖို့ရဲရင်နဲ့လှုပ်ဆောင်ချက်တွေကိုထောက်ခံပြီးတော့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်တံ့ခိုင်မြဲရေးတို့အတွက်အမေရိကန်ရဲ့မဆုံးနှစ်တဲ့တန်တိတံကိုဒီဆုံးဖြတ်ချက်ကအခိုင်အမာပြနေပါတယ်လို့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကော်ဘီကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ယူကရိန်းစစ်ဘက်ကိုကူညီဖို့နောက်ထပ်စွမ်းအားတွေနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီတို့ဆွေးနွေးခဲ့ကြတယ်လို့သမ္မတအင်ဖြူတော်ကလည်းဗိုလ်ဒူးနေမှာထုတ်ပြန်ထားပါတယ်။ဘန်ဒဂွန်စစ်ဌာနချုပ်ကအခုပေးမဲ့အကူအညီတွေထဲမှာတစ်ခုကတော့ Switch Blade လို့ဆိုတဲ့နည်းဗျူဟာမျိုးအဝေးထင်း drone ယာဉ်တွေဖြစ်ပါတယ်။ Kamikaze drones လို့တင်စားခေါ်ဆိုကြတဲ့အဲ့ဒီ Switch Blade drone ယာဉ်တွေကိုအဝေးထင်းမောင်းနှင်ပြီးပြစ်မှတ်ကိုရှာဖွေတွေ့ရှိတဲ့အချိန်မှာထိုးဆင်းပြီးတော့ဖောက်ခွဲဖြစ်စီနိုင်တဲ့ drone ယာဉ်မျိုးဖြစ်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲကိုတွန်းလှန်တာမှာဘယ်လာရုစ်အစိုးရကိုဆန့်ကျင်တိုက်ခိုက်နေသူတွေလည်းပါဝင်နေပါတယ်။သူတို့ရဲ့မိခင်နိုင်ငံရုရှားလွှမ်းမိုးမှုအောက်ကလွန်မြောက်ဖို့နဲ့ရုရှားထောက်ခံတဲ့ဘယ်လာရုစ်အာဏာရှင်အလက်ဇန္ဒားလူကာရှန်ကိုကိုဖြုတ်ချဖို့တိုက်ပွဲဝင်နေသူတွေယူကရိန်းစစ်မှာဝင်တိုက်ပေးနေကြတာပါ။သူတို့တပ်ဖွဲ့ဝင်အရေအတွက်ဟာယူကရိန်းတိုင်းရင်းတစ်ခုရဲ့ဖြန်းဖြန်းအရေအတွက်ဖြစ်တဲ့450ကနေ900လောက်အထိရှိလာပြီလို့ယူကရိန်းကိုထောက်ခံတဲ့ဘယ်လာရုစ်အကြီးဆုံးတပ်ဖွဲ့ရဲ့ဒုတိယတပ်မှူးကဒီဝီနဲ့တီချာတယ်လီဖုန်းဆက်သွယ်မေးမြန်းချက်တစ်ခုမှာအင်ဂါနီကပြောခဲ့ပါတယ် online ကနေတက်ဖွဲ့ဝင်တွေစုဆောင်းတာမှာကျွန်တော်တို့တက်ဖွဲ့ရဲ့ဝင်မှုဆက်သွယ်လာသူထောင်ပေါင်းများစွာရှိပါတယ်လို့ Kestes Kalinowski တိုင်ရင်ရဲ့ဒုတိယတိုင်ရင်မှု Vadim Kavanchuk ကပြောပါတယ်။တိုင်ရင်နာမည်ဟာ1860ပြည်နှစ်တွေကရုရှားကျူးကျော်သိမ်းပိုက်မှုကိုတွန်းလှန်တိုက်ခိုက်တာမှာဦးဆောင်ခဲ့သူ Belarus တော်လှန်ရေးခေါင်းဆောင်တူရဲ့နာမည်ဖြစ်ပါတယ်။ Belarus လက်နက်ကိုင်တွေယူကရိန်းတွေကူညီတိုက်ပစ်လာတာနှစ်ပေါင်းအတော်ကြာပါပြီ။ယူကရိန်းကိုရုရှားကျူးကျော်သိမ်းပိုက်မှုကနေလွတ်မြောက်အောင်လုပ်မယ်ဆိုရင်သူတို့မိခင်နိုင်ငံအပေါ်ရုရှားရဲ့ဩဇာလွှမ်းမိုးမှုကိုဖယ်ရှားနိုင်မှာဖြစ်ပြီးရုရှားမဟာမိတ်အာနာရှင်လူကာရှန်ကိုရဲ့28နှစ်ကြာအုပ်စိုးမှုကိုအဆုံးသတ်နိုင်မယ်လို့မျှော်လင့်ပြီးတော့အခုလိုဝင်တိုက်ပေးနေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာအခြေအနေဘလို့ပဲပြောင်းနေဖြစ်စေအချုပ်အခြာအာဏာပိုင်မှုလွတ်လပ်ရေးနဲ့နယ်မြေတည်ထောင်ခံမြေရေးတို့ကိုကောက်ွယ်တာမှာတရုတ်နိုင်ငံကမြန်မာနိုင်ငံကိုထောက်ခံသွားမယ်လို့တရုတ်နိုင်ငံဂျာယီဝန်ကြီးဝေါင်ဂျီကပြောပါတယ်စစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းနဲ့တရုတ်နိုင်ငံအန်ဝီပြည်နယ်မှာတောက်ကြံလေးကတွေ့ဆုံချိန်တွင်ဝန်ကြီးဝေါင်ဂျီကအဲ့လိုပြောခဲ့တဲ့အကြောင်းပြည်အစိုးရအာဘော်စင်ဟွာသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအခြေအနေတွေနဲ့ကန့်ညီတဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုဖော်ထုတ်တာမှာတရုတ်ကထောက်ခံသွားမယ်လို့လည်းဝန်ကြီးဝေါင်ဂျီကဆိုပါတယ်။တရုတ်မြန်မာစီးပွားရေးစဉ်ညာဆိုင်ရာအရှိန်မြင့်လှုပ်ဆောင်မှုထင်ရှားတဲ့စီမံကိန်းကြီးတွေတည်ဆောက်ရေးအရှိန်မြင့်မှုနဲ့ကိုဗစ် -19 ကရောဂါတိုက်ဖျက်ရေးလက်တွဲလှုပ်ဆောင်မှုပိုပြီးခိုင်မာအောင်လုပ်ဖို့ဝန်ကြီးဝေါင်ဂျီကပြောခဲ့ပါတယ်။ထင်ရှားတဲ့စီမံကိန်းကြီးတွေလို့ဆိုပေမဲ့ဘာစီမံကိန်းတွေဆိုတာကိုတော့စင်ဝါသတင်းထဲမှာရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။မြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့အကောင့်တေပေါ်မဲ့စီမံကိန်းကြီးတွေအများပြားရှိပြီးအဲ့ဒီအထက်မှာကချင်ပြည်နယ်အီယာဝတီမြစ်စုံမှာတည်ဆောက်နေတဲ့ရေအားလျှပ်စစ်ထုတ်လို့ရစီမံကိန်းကအထူးထင်ရှားပါတယ်။သဘာဝပတ်ဝန်းကျင်ထိခိုက်မဲ့အရေးစိုးဝင်ကြတာကြောင့်အဲ့ဒီစီမံကိန်းကိုအပြင်းထန်ကန့်ကွက်ခဲ့တဲ့အတွက်သမ္မတဦးသိန်းစိန်လက်ထက်ကမြစ်စုံစီမံကိန်းကိုရပ်ထားခဲ့ပြီးအခုချိန်မှာလုပ်ငန်းတွေပြန်စနေပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကမ္ဘာ့အရာကြီးနိုင်ငံဖြစ်လာတဲ့တရုတ်နိုင်ငံဟာနိုင်ငံသားရေးမူဝါဒမှာရေပုံရာအဖြစ်ကိုယ့်အကျိုးစီးပွားကုတ်ကွက်လေးကိုပဲဦးစားပေးတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။သက်ဆိုင်ရာနိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတို့နိုင်ငံတကာကဝေဖန်ထောက်ပြနေတဲ့တခြားကိစ္စရပ်တွေကိုထက်ထွက်လို့မရှိပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးစန့်ကျင်သူတွေကိုအပြင်းအထန်နှိမ်နှင်းဖြိုခွဲနေတဲ့အပေါ်နိုင်ငံတကာကအပြင်းထန်ဝေဖန်တဲ့အပြင်တန်ခတ်အရေးယူထားတာတွေအောင်ရှိပေမဲ့လည်းတရုတ်ကတော့စစ်ကောင်စီကိုအခိုင်အမာထောက်ခံနေတာပါစစ်ကောင်စီကလည်းတရုတ်နိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတကာကဝေဖန်ပြောဆိုချက်တွေကိုလစ်လျူရှုပြီးထောက်ခံရက်တည်လေးရှိပါတယ်လက်ရှိမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့အပေါ်တရုတ်ကဝေဖန်တာမျိုးမလုပ်သလိုစစ်ကောင်စီကလည်းဒီကျူးကျော်စစ်ကိုထောက်ခံပြောဆိုထားပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ရဲ့စနေညထိပ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်သီရိလင်္ကာမှာအရေးပေါ်အခြေအနေကြေညာပြီးနောက်ပထမဆုံးနေ့မှာလုံခြုံရေးတင်းကျပ်တဲ့ကြားမြို့တော်ကဆိုင်တွေဖွင့်နေပါလေမကြုံစဘူးဆိုးဝါးတဲ့စီးပွားရေးကြက်တဲမှုကြောင့်ကိုလံဘူမြို့တော်မှာလူထုအောင်ကြမှုတွေကြီးမားလာပြီးသမရကအရေးပေါ်အခြေအနေမနေ့နှောင်းပိုင်းကပဲကြေညာလိုက်တာပါသမရဂေါထာဘာယာရာဂျာပက္စာရဲ့အရေးပေါ်အမိန့်ထဲမှာတရားရုံးအမိန့်မပါပဲတန်တရားရှိုံနဲ့ဖန်စီချင်းချင်းခွင့်စစ်တပ်ကိုပေးလိုက်တဲ့ပြင်းထန်တဲ့ဥပဒေကိုထည့်သွင်းထားပါလေအခုလိုအရေးပေါ်အခြေအနေကြေညာမှသာပြည်သူတွေအတွက်တည်ငြိမ်မှုနဲ့မရှိမဖြစ်လိုအပ်တဲ့ပစ္စည်းနဲ့ဝန်ဆောင်မှုတွေဆက်ရစေမှာဖြစ်တယ်လို့သမရရဂျာပက္စာကဒီကြေညာချက်ထဲမှာဖော်ပြခဲ့ပါတယ်။လောင်စာဆီနဲ့မရှိမဖြစ်အခြေခံကုန်ပစ္စည်းတွေပြတ်တောက်လာတာပေါ့မချေနဲ့တဲ့ယာကနန်းတွေချီဆန္ဒပြသူတွေဟာသမရဆင်းပေးဖို့တောင်းဆိုပြီးသမရအိမ်တော်ကိုအတင်းဝင်ဖို့ကြိုးစားခဲ့ရမှာရဲတွေနဲ့ထိတ်ကြိုက်တွေ့ခဲ့ကြပါတယ်။စစ်တပ်နဲ့ရဲကားတွေကိုပါဆန္ဒပြသူတွေဘက်ကမီးရှို့ခဲ့ပြီးရဲတွေနဲ့အပြန်လန်တက်ခိုက်ကြကနောက်ဆုံးလူပေါင်း53ဦးအဖမ်းခံခဲ့ရပြီးကိုလံဘူအပါဝင်နောက်ပိုင်းဒေသတွေမှာညမထွက်ရမယ့်မနေ့တောက်ကြနေ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ China နိုင်ငံတောင်ပိုင်းမွတ်စလင်သဘုံတွေလာမယ့် Ramadan ဥပုလာတွင်အကြမ်းဖက်မှုရပ်မှာကိုအစိုးရကကြိုဆိုလိုက်ပါတယ်။ China တောင်ပိုင်းစွန်းကအဓိကမွတ်စလင်အုပ်စုနဲ့ China အစိုးရကြားညှိနှိုင်းမှုကနေအခုလိုတိုးတက်မှုရလာကဘယ်အားလုံးကအပြည့်အဖို့သဘောတူခဲ့တာလို့ China အစိုးရကဆိုပါတယ်။ထိုင်းဆိုရကုစလေတွေနဲ့အခုမွတ်စလင်တပုံအုပ်စုဘော်ရစ်ဆန်အမျိုးသားတော်လှန်ရေးအဖွဲ့ BRN တို့ဒီဘက်စော်ပိုင်းတွင်မလေးရှားနိုင်ငံမှာမျက်နှာချင်းဆိုင်ထပ်ဆင်းနေခဲ့ပြီးအခုလိုဖြစ်လာတာပါ COVID-19 ကမ္ဘာကရောဂါကြောင့်အခုနှစ်ဖက်ဆင်းနေပွဲတွေကိုနှစ်နှစ်ကြာဆန်းငံ့ထားခဲ့ရတာကနေဒ ဒီနှစ်စန်းဇန်နဝါရီလမှာဆွေးနွေးပွဲတွေပြန်ဆခဲ့ပြီးအခုလိုထပ်ဆွေးနွေးသဘောတူခဲ့ကြတာပါ PIN အဖွဲ့အစည်းများထဲမှာလည်းအပြီ3ရက်နေ့ကနေမေလ14ရက်နေ့ထိကြာမတည်ဥပုပ်လာအတွင်းအဖြစ်ရသဘောတူလိုက်တာကအဓိပ္ပာယ်ရှိတဲ့ငြိမ်းချမ်းရဖို့ယုံကြည်မှုတည်ဆောက်ရေးအခြေအနေကောင်းဖန်တီးလိုက်တာပါလို့ဖော်ပြခဲ့ပါတယ်တကယ်တော့ထိုင်းတောင်ပိုင်းနရသီဝတ်ရာလာပထာနီနဲ့ဆန်ကလာတချို့နေရာတွေမှာဖြစ်ခဲ့တဲ့မလေးစကားပြောမွတ်စလင်တပုံချမှုကြောင့်2004ခုနှစ်ထဲကဆိုရင်လူပေါင်း9300ကျော်အထိတည်ဆုံးခဲ့ရပြီပါပြီခင်ဗျ။ Israel လုံခြုံရေးတပ်တွေလက်ချက်နဲ့ Palestine စစ်သွေးကြ3ဦးဂါဇာနောက်ဘက်ကမှတည်ဆုံးခဲ့ပါတယ်။ Israel တပ်တွေတင်ထားတဲ့ဂါဇာနောက်ဘက်ကမှဒီနေ့တိုက်ပွဲတဲ့အခုလိုတည်ဆုံးခဲ့ရသူတွေဟာမကြာခင်က Israel လုံခြုံရေးတပ်တွေကိုအကြမ်းဖက်ခဲ့ပြီးနောက်ထပ်တိုက်ခိုက်ဖို့လာတဲ့အကြမ်းဖက်သမားတွေပါလို့ Israel ရဲတပ်ဖွဲ့တွေကဆိုပါတယ်။တိုက်ပွဲတဲ့ Israel ရဲရရှိ4ဦးနဲ့တရားတွေရခဲ့တယ်လို့ Israel ရဲတွေကပြောပါတယ်။ဂျီဟတ်အစ္စလာမစ်အကြမ်းဖက်အဖွဲ့ဘက်ကလည်းဒီပါလက်စတိုင်းသုံးဟာသူတို့အဖွဲ့ဝင်တွေဖြစ်တယ်လို့ထုတ်ပြောထားပါတယ်။တကယ်တော့ပြီးခဲ့တဲ့သတင်းပတ်တွင်အစ္စရေးနယ်မြေထဲအာရဘ်ကအသေးချေရှိတဲ့တိုက်ခိုက်မှုတွေဆက်တိုက်လုလာခဲ့ပြီးတိမာမှုတွေပြန်မြင့်တက်လာခဲ့တာပါ။အစ္စရေးရရှိတွေဘက်ကလည်းအခုစနေနေ့စမဲ့ရမန်ဒါဥပုပ်လအတွင်းအရင်ကြမ်းဖက်မှုတွေမြင့်တက်ခဲ့တဲ့ထုံစံအတိုင်းအခုလည်းပြန်ဆိုးလာနိုင်တာကိုသတိပေးထားပါတယ်။ဒီတစ်ပတ်အင်္ဂါနေ့တုန်းကလည်းပါလက်စတိုင်းသံတမန်တော်တယောက်ကအစ္စရေးရဲ့ဘနီဘရက်မျိုးကြီးမှာလူငါးဦးကိုတိုက်တက်ခဲ့ပြီးသူ့ကိုလည်းရဲတွေကပြန်ပစ်လို့တည်ဆုံသွားခဲ့ပါတယ်။ဒီတိုက်ခတ်မှုမှာတည်ခဲ့တာနဲ့ပေါင်းရင်အခုပတ်တွင်အာရဗ်တပ်ခရီးသမားတွေလက်ချက်ကြောင့်တည်ဆုံသူစုစုပေါင်းက17ယောက်အထိရှိလာခဲ့ပါပြီခင်ဗျ။တရုတ်နိုင်ငံမှာတော့ကိုဗစ်ဖြစ်တဲ့ကလေးငယ်ကိုမိဘတွေနဲ့ခွဲထားတဲ့အထိပြင်းပြင်းထန်ထန်ကူးစက်မှုကိုနှိမ်နှင်းဖို့ဆက်လုပ်နေပါတယ်။တရုတ်မှာနှစ်နှစ်အတွင်းအဆိုးဆုံးကိုဗစ် -19 ပြန်ကူးလာခြင်းစီးပွားအချက်အချာရှန်ဟိုင်းမြို့ကြီးမှာဒီပတ်ထဲလော့ကဒေါင်းချပြီးအခုလိုနှစ်နှစ်ရွယ်ကလေးကိုတည်တံ့ခွဲထားလိုက်တာပါပြီးခဲ့တဲ့တပတ်စနေနေ့မတ်လ26ရက်နေ့ကအဖျားရှိလာကြောင်းသမီးလေးကိုဆေးရုံခေါ်လာခဲ့ရမှာသူတို့နှစ်ဦးလုံးကိုဗစ်ပိုးတွေ့ခဲ့ပြီးစခွဲထားလိုက်တဲ့သုံးရက်ကြာမှာပြန်တူနေခွင့်ပေးဖို့မိခင်အစ္စတာဇောက်ကတောင်းဆိုလိုက်ပါတယ်မိခင်ဇောက်ကသူ့ကလေးဟာကလေးကွာရန်တင်းတည်တံ့ထားဆောင်မှာမိခင်မပါဘဲခွဲထားဖို့ငယ်လုံးသေးပါတယ်လို့တရုတ်အာဏာပိုင်တွေကိုတောင်းပန်ခဲ့ပါတယ်ဒါပေမဲ့ကလေးငယ်ကိုကျန်းရှန်ခရိုင်ကရှန်ဟိုင်းပြည်သူ့ဆေးရုံကိုပို့ဖို့သဘောမတူရင်တော့အခုလိုခွဲထားရမှာဖြစ်တယ်လို့အာဏာပိုင်တွေဘက်ကအကြောင်းပြန်ခဲ့ပါတယ်။အခုလိုခွဲထားချိန်မှာဇောင်းအနေနဲ့သမီးလေးနေကောင်းကြောင်ဆရာဝန်တွေနဲ့အင်တာနက်စကားပြောတဲ့အုပ်စုထဲသတင်းတူလေးသာရခဲ့ပါတယ်။အခုလိုချိန်မှာဟောင်ကောင်ဘက်မှာတော့ကိုဗစ်နှစ်စဉ်တွင်နှုန်းတွေဆက်ကျပြီးကိုဗစ်ထိန်းချုပ်မှုတွေဆက်လျှော့ပေးလာနေချိန်မှာဒီနေ့နောက်ထပ်သေဆုံးသူကတော့116ဦးရှိနေခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးခြင်းပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့တောင်ရင်မြစ်အနီးမှာထိုင်းလုံခြုံရေးတပ်ဖွဲ့တွေကမတင်ငါဘွေရကားတစ်စီးကိုရပ်တန့်စစ်ဆေးခဲ့တာမှာထိုင်းလူကုန်ကူးတဲ့သူတွေတာလီဘန်မိုးတွေနဲ့အုပ်ပြီးတော့ခေါ်လာခဲ့တဲ့မြန်မာနိုင်ငံသား14ယောက်ကိုဖမ်းဆီးပြီးခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အမှတ်1ချစ်ချည်တရာနီကမြန်မာနိုင်ငံသားတွေကူးလာတတ်တဲ့လှေစိတ်တွေနဲ့အနီးတစ်ဝိုက်ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေအပါအဝင်အဖွဲ့အစည်းကစစ်ဆေးမှုတွေလုပ်ခဲ့ရမှာဧပြီလ2ရက်နေ့မနေ့အစောကြီးမှာတော့တလဘတ်မိုးကစားတွေအုပ်ပြီးမြန်မာနိုင်ငံသားတွေကိုဖွဲ့ပြီးလူမောင်ကိုတဲဆောင်လာတဲ့ကားတစ်စီးကိုစစ်ဆေးရင်ဖမ်းဆီးခဲ့တာပါကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသား14ဦးဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျာ
ဒီနေ့2020ဧပြီလ2ရက်နေ့မနေ့အစောပိုင်း9နာရီကျော်လောက်ပါကျွန်တော်တို့မဲဆောက်မြို့တောင်မြစ်ကမ်းလားပါမတင်ငါပွဲရာတက္ကကားစီးပေါ်မှာတရားမွန်မြန်မာ14ယောက်ဖမ်းဆီးရပြီတရားမွန်မြန်မာ14ယောက်ကတင်ဆောင်လာတဲ့ကားကိုလူမျိုးရေးခွဲကမတင်ငါလို့ဆက်သေးလိုက်တဲ့ချိန်မှာအဲ့မှာတရားမွန်မြန်မာ14ယောက်ပြေးကြည့်ပြီးတော့ဖမ်းဆီးရမိတော့သူတို့ကိုကိုပူချိန်တွေပါဆက်သေးတဲ့ကားမှာတော့သေဆုံးလေးကဒီကိုဗစ်နဲ့ပတ်သက်ပြီးမတင်ငါကြီးကအကျမကြီးမတင်ငါကြီးအခြေအနေတော့မတွေ့
ကားပေါ်မှာမိုးကစားတွေနဲ့ဖုံးကွယ်ပြီးလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေဟာသမပရာကံပြည်နယ်တည်သွားပြီးပယံလုတ်လုတ်ကန်ဖို့အတွက်လူပွဲသားတွေကိုဘန့်ငွေ 2,000 ဒီပေးခဲ့ကြရလို့ဆိုပါရယ်ပြီးခဲ့တဲ့မတ်လထဲမှာတော့မြန်မာနိုင်ငံသား1600လောက်နဲ့လူပုံကူးတဲ့လူပွဲသား18ယောက်လောက်ကိုဖမ်းမိခဲ့ကြအောင်ဦးမိုးကျော်ကဆက်ပြောပြပါရယ်
2020 မတ်လထဲမှာကျတော့6600လောက်ပဲအဖမ်းခံရတယ်။အပွဲစားစုစုပေါင်းကတော့18ယောက်ဖမ်းမိတယ်မတ်လထဲ။လူပွဲစားလူမောက်ကို18ယောက်ဖမ်းမိ။ပြီးခဲ့တဲ့2020ဇန်နဝါရီလတုန်းကမြန်မာ4000ကျော်ဖမ်းခံရတယ်။နောက်ဖေဖော်ဝါရီလထဲမှာတရားမဝင်မြန်မာ5000ကျော်ဖမ်းခံရတယ်။နှစ်ရပေါင်း1000လောက်ဖမ်းခံရတယ
်။2021ခုနှစ်အတွင်းထိုင်းနိုင်ငံနဲ့အထောက်ထားမဲ့ဝင်လာတဲ့နိုင်ငံသားသား6000ကျော်ဖမ်းဆီးခံခဲ့ရပြီးဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။အဖမ်းဆီးတွေများနေပေမဲ့လူပုံကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ရှိနေသေးမှုကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံအတွင်းလူပုံကူးမှုတွေကိုထိထိရောက်ရောက်အေးအေးယူဆောင်ရွက်နိုင်ဖို့အတွက်ပြည်နယ်အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရှင်။
ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ဒီလေဟိုကာမာဒီစနေညာပိုင်းတင်ဆက်ပေးနေကြဒီဒုအံစီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ခရင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့စိုက်ပျိုးရေးလုပ်ငန်းထိခိုက်မှုအကြောင်းကိုတင်ပြထားပါတယ်။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိရဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင်အတန်လွင့်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကတင်ဆက်ကြားဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကရင်ပြည်နယ် KNU ထိန်းချုပ်နေနေတွေမှာစစ်တပ်ထိုးစစ်ဆင်မှုကြောင့်လူသိန်းနဲ့ချီနေရဲစုခွာထွက်ပြေးနေရပြီးတေဆုံးသူအရေအတွက်ကိုတော့အတိအကျမသိရသေးပါဘူး။ဒီလိုဖြစ်ရတွေ့ကြောင့်ကရင်ပြည်နယ်ကစားပျိုးရေးကိုအဓိကမိခိုနေရသူတွေအကြားကြီးမားတဲ့စီးပွားရေးဆိုင်ရာစင်ခေါ်မှုတွေဖြစ်ပေါ်လာစေပါတယ်။ဒီဆောင်မကိုဒုဆိုင်ရဲ့မိဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတော်စောလော်ဒူကစူးစီးတင်ဆက်ထားပါတယ
်။ကရင်ပြည်နယ်ရဲ့မြို့ရွာတွေမှာလက်နက်ကြီးအတန်းနဲ့ကနက်တံတွေကိုပြီးခဲ့တဲ့နှစ်ကစတက်ကြခဲ့ရပါတယ်။စစ်တပ်ရဲ့တိုက်လေယာဉ်တွေကသောမမဝါကနေပေါ်ပြီးလူနေရက်ွက်တကူလေချောင်းကနေအပြင်းအထန်တိုက်ခိုက်နေကြောင်းရွာသားတွေဟာတော်တွေကိုပုံရှောင်ခကြရပါတယ်ပဋိပက္ခတွေဟာမနှစ်ကအစ်တက်အာနာတိန်လိုင်းချင်းကစပြီးကင်းပြင်းနဲ့ပါဝင်တနိုင်ငံလုံးမှာအရှိန်မြင့်တက်လာခဲ့ပါတယ်ဆယ်စုနှစ်ချီပဋိပက္ခဖြစ်ပွားနေတဲ့ KNU ထဲချုံနယ်မြေကငြိမ်သက်နေတဲ့စစ်ပွဲတွေဟာစစ်အာဏာသိမ်းပြီးနောက်မှာတော့အရှိန်မြင့်တင်လိုက်တယ်လို့ဖြစ်ပြီးစစ်ရေးအတိမဆုံးနယ်မြေတစ်ခုဖြစ်လာပါတယ်စစ်တပ်အာဏာသိမ်းလိုက်အချိန်မှာကင်းပြည်နယ်ကပြည်သူတိမ်ခွဲလာဟာနေရဲစွန့်ခွာထွက်ပြေးနေရပြီးအဲ့ဒီအထက်ကတထောင်ကျော်ဟာနေဆက်ရထိုင်းနိုင်ငံကိုထွက်ပြေးနေကြရပါတယ်ဘာအဲ့
ဒီမှောက်စီရောအဲ့ဒီအိတ်တွေနဲ့ရေတော့ဘလို့ဖြစ်မလဲအိတ်တွေထားခဲ့ကြပါ
တိုက်ပွဲတွေကြမှာသေဆုံးသူတွေရှိပြီးအရေးအတွက်အတိအကျတော့မသိရပါဘူးအဲ့ဒီလိုစွန့်ပြေးရသူတွေအထက်မှာ KNU ထိန်းချုပ်တဲ့နေရာတစ်ခုဖြစ်တဲ့ဖပူမာနေထိုင်တဲ့နော်ဖဖော့တယောက်အပါဝင်ဖြစ်ပါတယ်။လွန်ခဲ့တဲ့လတွေတုန်းကသူမရဲ့ channel မှာရာသီအပင်တွေစိုက်ပျိုးထားပြီးတိုက်ပွဲတွေဖြစ်နေတာကြောင့်အခုအချိန်ထိ channel မပြောင်းနိုင်သေးပါဘူး
။ channel မှာကို channel မှာကိုကအစုံစိုက်ထားလို့ဆိုတော့စိုက်စားပျိုးစားအဲ့လိုမျိုးဖတ်အချိန်ဆိုဖတ်၊ဝါအချိန်ဆိုဝါ၊စနွေးအချိန်ဆိုစနွေးဒီလိုမျိုးဝလောက်ကစားဒဝင်းကြီးကြတဲ့အချိန်ဆိုဒဝင်းဒီပွင့်တဲ့အချိန်ဆိုဒဝင်းချန်တော့ခေါ့ဒူနီကြားတဲ့အချိန်ဆိုဒူနီကောက်ရောက်အဲ့ဒါလိုမျိုးခုဒူနီကောက်တဲ့အချိန်ဆိုလည်းဒူနီကောက်လို့မရတော့ဘူ
းသူမကအခုနှစ်ဇန်နဝါရီလကစတင်စစ်ပေးရှောင်နေရပြီအခုအချိန်ထိ channel အပင်တွေကိုဘယ်လိုပုံစံဖြစ်နေလဲဆိုတာကိုမသိနိုင်ပါဘူးဒီလိုဆုံးရှုံးမှုတွေကိုတွေ့ကြည့်တိုင်းရင်ပူတယ်လို့ဆိုပါတယ
်ဒူနီဆိုတနေ့ဆိုလို့ရှိရင်ဒီတနေ့မှဆိုရင်သူကတစ်ခေါက်ရဒီအပင်ဆိုတော့ဗောစစ်တိုင်ရတဲ့ခါလည်းရတယ်ခုနတိုင်ရတဲ့ခါလည်းရတယ်အဲ့ဒီနှစ်တွေကိုနော်အနည်းနဲ့အများဆိုတော့အဲ့ဒါလိုမျိုးအဲ့ဒါအခုစနွေးဆိုလို့ရှိရင်တနစ်ကိုအချိန်150ထွက်တယ်150ထွက်တာကိုဒီစနွေးတပိတ်တာကိုဖပုံမှာရောင်းတာ8000 8000ဆိုရင်10ဆိုရင် 8000 ရတယ်အချိန်150ထွက်တယ်ဆိုတော့စစ်ရှုံးမှုတော့ရှိတာပေါ့မဟုတ်လေရေတက်လို့မရတော့ရှိတာပေါ့အ
ဲ့ဒီဒေသတွေမှာပြစ်ပခတ်တွေကြောင့်ငွေကြေးဆုံးရှုံးရတာကနော်ဖဖော့တူတည်းမဟုတ်ပါဘူးတိုက်ပွဲတွေကြောင့် KNU အမခန့်ထိန်းချုပ်နယ်မြေဖပုံမြွတ်နယ်အတွင်းမှာရှိတဲ့ကြေးရွာများကထောင်ပေါင်းများစွာသောဒေသခံတွေကရင်ဆိုင်ကြုံတွေ့နေရတာပါတိုက်ပွဲတွေကြောင့်ရာထောင်ပေါင်းများစွာသောဒေသခံတွေဟာနေရာပြောင်းရွှေ့ဖို့ ဖိအားပေးခံရပါတယ်။ထိုနည်းတူစွာ KNU ဒုပလယာခိုင်တဲကလက်ကကောဒေတာမှာဒီဇင်ဘာလကတည်းကစစ်ကောင်စီကလင်းပြန်တွေလက်နက်ကြီးတွေနဲ့လာရောက်ပစ်ခတ်တာကြောင့်ရွာသား2000ကျော်ခြံနှူးကိုထားခဲ့ရပြီးထွက်ပြေးခဲ့ကြရပါတယ်။ဒီလိုထွက်ပြေးတင်းရှောင်ရတာတွေကအကြောက်တရားနဲ့စိတ်ဒဏ်ရာတွေအပြင်ရေရှည်ငွေကြေးအကျက်တဲတွေကိုလည်းဖန်တီးနေပါတယ်။နိုင်ငံရဲ့တိုင်းဒေသကြီးတွေနဲ့ပြည်နယ်တွေလိုပဲကင်းပြည်နယ်ကလူဦးရေအများစုဟာစိုက်ပျိုးရေးအပေါ်မိခိုးပြီးအသက်မွေးဝမ်းကြောင်းနေကြရတာပါ။ဒါကြောင့်သီးနှံစိုက်ပျိုးမြေတွေကိုစွန့်ပစ်ပြီးဖိအားပေးရွှေ့ပြောင်းခံရတာဟာတခါတည်းမှာမျိုးဆက်ပေါင်းများစွာအသက်မွေးဝမ်းကြောင်းမဲ့ဘဝကိုရောက်စေပါတယ်။ကင်းပြည်နယ်မှာစံစပါပြောင်းကြံတို့ကိုအများဆုံးစိုက်ပျိုးပြီးစီရွက်ကြီးကွန်ဒီရဘာပဲမျိုးစုံတွေကိုလည်းစိုက်ပျိုးပါတယ်။ကင်းပြည်နယ်အတွင်းမှာ2019ခုနှစ်အထိပြောင်းစပါမြေပဲရဘာတန်ချိန်12,800ကျော်ထွက်ခဲ့ပြီးအဲ့ဒီကနေပြည်နယ်စီးပွားရေးအတွက်ဗန်နာဝင်များစွာရှာနိုင်ခဲ့ပါတယ်။လက်ရှိအချိန်မှာတော့မလုံခြုံမှုတွေကြားမှာအလုတ်လက်မဲ့ဖြစ်ကုန်နေကြပြီးပြည်နယ်စီးပွားရေးအခြေအနေအားလည်းမရေရာတော့ပါဘူး။ကရင်လူအခွင့်အရေးအဖွဲ့မကြခင်ကထုတ်ပြန်ထားတဲ့အစီရင်ခံစာအရဒေသခံတွေဟာသူတို့ရိတ်သိမ်းထားတဲ့တည်နှံတွေကိုရောင်းချဖို့မရကြတော့သလိုစားနဲ့ရိတ်ခါမလုံလောက်မှုတွေလည်းကြဲကြဲပြပြဖြစ်နေတယ်လို့ဆိုပါတယ်။အင်ယာစွန့်ပြီးမပြရခင်တော့ကလက်ကီကောကဒေသခံတွေဟာပြောင်းဆိုင်ပြူရောင်းချပြီးအသက်မွေးကြပါတယ်။ပြောင်းဆိုင်သူတို့ဖြစ်တဲ့နော်စောမဲကလည်းဒုတန်ကိုအခုလိုပြောပါတယ်။
လေဘောဆေဘောနဲ့တနည်းညာလေဒီနေ့တော့ကျမပြောင်မျိုးစစ်သုံးပုံလုပ်တယ်အခုအချိန်ထိပြန်မလုပ်နိုင်သေးဘူးအားလုံးကတော့ဆုံးရှုံးတာပေါ့နောက်ပတ်စံအတိုးလဲယူထားသေးတယ်လေလူလဲငားရတယ်မျိုးစစ်အတွဲလူငားအတွဲတော့အကျွေးတော်တော်ကိုတဲ့တာပိုသဆေးတွေပြီးတော့မြေဩစာဝဲတွေလဲဝယ်ရတယ်ဒီမာနာတာစီအဖေအိုကြီးတယောက်ကိုလဲကြည့်ရတယ်ဆေးလဲခဏခဏထိုးရတယ်လေပြောင်းလဲပြန်မလုပ်ရဘူးသူများတွေလမ်းပိတ်တော့ပြန်မလုပ်ရဘူးပေါ့
ပြောင်းဆိုင်သူတွေဟာထိုင်းလုပ်ငန်းရှင်တွေကနေချင်းငွေယူပြီးစိုက်ပျိုးရတာဖြစ်တာကြောင့်အခုလိုမစိုက်ပျိုးနိုင်တော့တဲ့အခါအကျွေးနဲ့နှစ်ပြီးပြန်လည်ရုန်းကန်ဖို့ခက်လာပါတယ်စိုက်ပျိုးတဲ့သူတွေတချို့ကတော့ညပိုင်းတော်တွင်မှာသွားအိပ်ပြီးနှစ်ခင်းနဲ့လည်းအချိန်ကြီးပြီးချန်ခင်းလေယာခင်းနဲ့တင်းနဲ့စိုက်ပျိုးခင်းနေပြန်လာလောက်ကင်တာရှိတယ်လို့ဒေသခံတွေကပြောပါတယ်တချို့ကတော့စစ်သားတွေလက်ထဲမှာနှစ်ဆက်ခံရမှာကိုကြောက်ပြီးသူတို့စိုက်ခင်းတဲ့ရွာကိုသွားဖို့တွန့်ဆုတ်နေကြပါတယ်ဇန်နဝါရီလမှာမြန်မာစစ်တပ်ကတိုက်လီရင်ပြည်ဟာ KNU တပ်မဟာ9နံပါတ်ကိုအနည်းဆုံး3ချိန်လောက်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဘုံဆက်လေးလုံးနဲ့လက်နက်ကြီး182ချိန်ပစ်ခတ်တယ်လို့ဒေသအတွင်းသတင်းတွေကဆိုပါတယ်။ KNU သတင်းနဲ့ပြန်ကြားရေးကတော့ဒီတိုက်ခိုက်မှုတွေကြောင့်လက်နက်ကြီးထိပ်ပြီးတိုက်ဆုံမှုတွေရှိတယ်လို့အတည်ပြုပြောပါတယ်။လက်ကီကောစစ်ရှောင်းကုညထောက်ပတ်ပေးသူကိုစုပိုင်ကတော့ဒီလိုမျိုးစိုက်ပျိုးဖို့မဖြစ်နိုင်တော့ရင်အလှရှင်တွေပိုပြီးလိုအပ်လာနိုင်တယ်လို့ဆိုပါတယ်
။ကျောင်းကလည်းတချို့ကမကြည့်ရသေးဘူးလေနော်။ပြောရတာတချို့ကဥမာငါတောင်းမှုရိုက်ငါတောင်းမှုလို့မရတော့ဘူးနော်။သူကငါတောင်းမှုရင်တချို့ကလည်းနှစ်ပေါင်းခွဲဘူးသုံးပေါင်းဘူးတချို့ကလည်းသတိမှုရင်ငါတောင်းမှုနော်။အဲ့လိုကြီးဖြစ်ကုန်တာပေါ့အကုန်လုံး။အခုတော်တော်များများအဲ့လိုကြီးများပါလေ။နောက်နေ့အတွက်ကဆိုရင်တော့ဒီရှစ်ကတာရှည်သွားမယ်ဆိုရင်တော့သူတို့တို့ကလုပ်ရစားရတာဘလုံးမဆုံးပြေဘူး။အိမ်ကောင်မနေနိုင်မနဲ့စိုက်ခင်းမှုစိုက်ဖို့ဆိုတော့မလွယ်တော့ဘူးပေါ့နော်။ဒီရှစ်ကကဦးမချင်းဆိုရင်တော့ကျွန်တော်တို့အများတန်းတော့မှဖောက်ပမှုကအလှရှင်တွေလိုပါကြီးပေါ့နော်။ကျွန်တော်တို့အခုပဲ26ကဆိုတော့ဒါပြောင်းပဲဟိုအထာတော့ပြောင်းပဲမှမပို့နိုင်ဘူးဆိုရင်ကိုနိုးတို့မှုကရှင်းတယ်ဒီဘက်ကလည်းပို့ကုန်ကဘာမှမရှိတော့ဘူးဒီ26ဆိုရင
်စစ်ဘေးရှောင်စခန်းတောင်ဝရှိသူတူဖြစ်တဲ့ဇော့ပေါ်လေကာလီလာမှုကတော့မြန်မာစစ်တပ်ဟာသာမန်ပြည်သူတွေကို KNLA အဖွဲ့ဝင်တွေလို့ဆွဆွဲပြီးဥတီတိုက်ခိုက်နေတယ်လို့ဆိုပါတယ်
ပြည်သူလူထုလို့ကဲစားတော့နေတဲ့နေရာတွေလည်းလက်နေကြီးလည်းထူတယ်။နောက်ပြီးတော့ပြည်သူလူထုတွေလည်းလုံငါကင်ငါဘဝပြလဲထူတော်ရတော့လွတ်စားကဲစားနေကြတော့လာမှတွေ့လဲတနာချေချောင်းပြည်တယ်။တင်းနဲ့ထိလဲဆိုလို့ပြည်တယ်။အဲ့ဒါကြတော့ပြောမယ်ဆိုရင်စစ်ကောင်စီရဲ့အကြည့်ကကြတော့ဟိုးကျွန်တော်ငယ်ငယ်တော့အဲ့ဒီလိုပဲကျွန်တော်ငယ်ငယ်တော့အခုတက်တီဒီစစ်ကောင်စီရဲ့အကြည့်ကကြတော့တိုးတက်တိုးတက်ကြောင်းလက္ခဏာတွေတစုံတရာကျွန်တော်မတွေ့ဘူးကကျွန်တော်တို့အဲ့ဒီပဲခါစားနေရတာပဲ
။ကရင်အမျိုးသမီးအဖွဲ့ KWO ရဲ့အချက်အလက်တွေရ KNU ထိန်းချုပ်ထားတဲ့ခရိုင်ခုနှစ်ခုအတွင်းမှာစစ်ဘေးရှောင်ပြည်သူ3,400ကျော်ရှိနေပါတယ်။အများစုဟာနေရက်စွန့်ခွာလာရတာကြောင့်အလုလက်မဲ့တွေဖြစ်ကုန်ကြပါပြီ။ကရင်လူအခွင့်အရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုက
ဒီအခြေအနေဟာအရေးတကြီးပြန်လည်ကောင်းမှုလားကိုလိုအပ်တယ်။ဘာလို့လဲဆိုလို့ရှိရင်လက်ရှိမှာလူသားချင်းစာနာခတ်တာမှုအကြတဲ့ကလည်းအများကြီးရှိသေးဆောင်တဲ့နေရာတိုင်းစီကိုမရောက်ရှိဘူး။အရေးရှိပေါ့နော်။တဲ့မှုအကြောင်းပြုဖို့အတွက်ဘယ်လိုမှမဖြစ်နိုင်တော့တဲ့အတွက်ကြောင့်မို့လို့ဒါဟာအင်မတန်မှအရေးကြီးပြီးတော့မှဆော့တယ်လင်းပြန်လည်ပြီးတော့မှဒီအခြေအနေတွေကိုကောင်းမှုလားကိုလိုအပ်တယ်။ဒါမှသာလေစစ်ပြေရှောင်နေရတဲ့တီမူတီရဲ့ဘဝပြန်လည်ထူထောင်လာနိုင်တယ်။ပြည်သူတွေကိုပြေမှတ်ထားပြီးထူးဆင်းဆင်းမှုလောက်တာမျိုးတွေကိုချက်ချင်းညှက်တက်ပြဖို့အတွက်ပြည်သူတွေပြန်လည်နည်းလမ်းထူနိုင်ဖို့ပြည်သူတွေအဆက်မဝမ်းကြောင်းပြုနိုင်ဖို့ကကြတော့တည်ငြိမ်မှုလှုပ်ရှားမှုရှိဖို့အတွက်ဒါအရေးကြီးလို့အနေနဲ့ပေါ့ဒီမတရားအနာပိန်းတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုနော်နိုင်ငံတကာကနေပြီးတော့မှလုံးဝတွိုင်းပြီးတော့မှနော်အစီအမတည်ငြိမ်မှုရရှိလာအောင်အစီအမမပြုတ်ပြဖို့ရပြီးလို့ရှိရင်ပြည်သူတွေကိုသုံးဝကာကွယ်ပေးတဲ့ပြည်သူတွေအဆန်ကိုနားထောင်တဲ့အစိုးရတရားအစီအမပေါ်ထုံးလာဖို့အတွက်ဒါအလောက်ကဝိုင်းဝန်းလှုပ်ဆောင်ပြဖို့လိုတယ်ပေါ့နော်
ကျင်းစားပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်လို့ဒုသံအဖွဲ့သားတွေကပြောလို့ပါတယ်။ဒီဆောင်မှမှလူကြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒုသံအပန်းစီအတန်းလွှင့်အစီအစဉ်ကိုဒုသံ Facebook စာမျက်နှာအပြင် SoundCloud, YouTube, iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်မှာလူရှင်တွေကပံ့ပိုးကူညီထားပြီး Friendly မြန်မာနဲ့ Foundation မြန်မာတို့ကပူးပေါင်းတင်ဆက်ကြပါတယ်။ဒီအတိုင်းအစီအစဉ်ကိုနားဆင်ကြည့်ရတဲ့ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ Friendly မြန်မာဝိုင်းတော်သားတွေစီစဉ်တင်ဆက်တဲ့ဒီအတိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American အတန်ကနေ2022ခုနှစ် April 2ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုအိုင်းဒိုမီတာ32 51နဲ့လိုင်းလိုက်မီတာ190တို့ကနေည10နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါဗျ။အခုဆက်ပြီးတော့ဥတမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ပညာရေးမှာအရေးကြီးတဲ့လူနည်းစုအခွင့်အရေးတရက်ကတော့မိခင်ဘာသာစကားနဲ့ကျောင်းကျင့်တွင်သင်ကြားရေးပဲဖြစ်ပါတယ်။မြန်မာပညာရေးစနစ်မှာတော့လူနည်းစုတွေမှာဒီအခွင့်အရေးမရှိကြသေးပါဘူး။ Federal Democracy နိုင်ငံတနိုင်ငံကိုထူထောင်တဲ့အခါမှာအဲ့ဒီအခွင့်အရေးပါဝင်လူနည်းစုတွေရဲ့အခွင့်အရေးကိုဖွဲ့စည်းပုံမှာအကာအကွယ်ပေးဖို့လိုအပ်ပါတယ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာဦးတမောင်တန်းကဒေါက်တာသိန်းလွင်နဲ့ဒုတိယပိုင်းအဖြစ်ဆက်ပြီးတော့ဆွေးနွေးထားပါတယ်ခင်ဗျာ
ပညာရေးမှာလူနည်းစုအခွင့်အရေးများကိစ္စပထမပိုင်းကိုပြီးခဲ့တဲ့အပတ်ကဒေါက်တာသိန်းဝင်နဲ့ကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်။နိုင်ငံချို့မှာလူနည်းစုအခွင့်အရေးနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းသတ်မှတ်ထားကြပါတယ်။လူနည်းစုဆိုတာဘာလို့အဓိပ္ပာယ်ဖွင့်ဆိုသတ်မှတ်ကြပါတယ်။မြန်မာနိုင်ငံမှာလည်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလူနည်းစုဆိုတာကိုဖွင့်ဆိုဖို့လိုအပ်တယ်လို့လူနည်းစုအခွင့်အရေးဆိုင်ရာဥပဒေပြဋ္ဌာန်းမှုလည်းလိုအပ်တယ်လို့ဆရာသိန်းတွေကဆွေးနွေးခဲ့ပါတယ်။ဒီလိုဆွေးဆောင်ကြမှာတော့လူများစုလူနည်းစုလို့သတ်မှတ်တဲ့အခါထားနေတိုင်းသားသဘောအရလူမျိုးသဘောအရရင်းချင်းမှုသဘောအရလူမျိုးအုပ်စုတစုဟာတခြားအုပ်စုတွေအပေါ်မှာအင်္ဂလိပ်လို subordinacy လို့ခေါ်တဲ့အထက်စီးသဘောလက်အောက်ခံသဘောဦးစားပေးအလေးမထားသောသဘောအထင်သေးခံသဘောတွေရှိနေသလားဆိုတဲ့အချက်ကတော့ချက်ဖြစ်တယ်လို့ပြောထားပါတယ်လူရဲ့အနည်းများကအဓိကမကြဘူးလို့လည်းဆိုပါတယ်အဲ့ဒီလိုသဘောတွေရှိမရှိအကဲဖြတ်တဲ့အခါမှာလဲလူများစုကတော့သူတို့မှာအဲ့ဒီလိုသဘောထားတွေမရှိကြပါဘူးလို့ပြောတာကြတယ်မို့လူတဲစုကအဲ့ဒီလိုခံစားချင်းမြင်တာရှိမရှိနဲ့ချိန်ထိုးအကဲဖြတ်တတ်ကြပါတယ်မြန်မာနိုင်ငံမှာလဲလူတဲစုရဲ့သဘောကိုပထမပိုင်းမှာဆရာသိန်းတွေကဆွေးနွေးခဲ့ပြီးပညာရေးမှာမူဝါဒချက်မှတ်ရေးနဲ့ပတ်သက်လို့အခုလိုအဆုံးဖတ်ခဲ့တာနဲ့ဒုတိယပိုင်းကိုစလိုက်ပြရစီခင်ဗျာ
တင်ညာရေးမူဝါဒတွေရေးဆွဲတဲ့အခါမှာပေါ့တင်ညာရေးဥပဒေတွေမူဝါဒတွေရေးဆွဲရင်လေဒီလူနည်းစုတွေပါဝင်တဲ့နေဒါမှလူများစုကရေးဆွဲရင်သူကလူများလူနည်းစုရဲ့အခွင့်အရေးကိုသူတို့ထည့်သွင်းစဉ်းစားဖို့မှာသူတို့အားနေတတ်တယ်မိနေတတ်တယ်ဒါကြောင့်ပညာရေးမူဝါဒတွေဥပဒေတွေရေးဆွဲရင်လည်းဒါလူနည်းစုဒီကိုယ်စားလှယ်တွေပါဝင်တဲ့နေနောက်အနေဆုံးအဆင့်ကျောင်းအဆင့်မှာလည်းပဲဒီကျောင်းရဲ့မူဝါဒတွေရေးဆွဲချမှတ်တဲ့အခါမှာဒါလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးတွေကိုထည့်သွင်းပါဝင်တဲ့နေလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဒီဘာသာစကားတွေကိုကျွန်တော်တိုင်းသားဘာသာစကားတွေကိုပါသင်ကြားရေးကိုပြောတဲ့အခါတိုင်းမှာပညာရေးဘက်ကပုံကိုယ်တွေကကလေးတွေကဝင်တော့ဝင်ဖို့ဖြစ်မယ်ဆိုတော့ပြောဆိုကြတာတွေကိုလည်းကြားဖို့ပါတယ်ဒါကကိုသိမ့်လင်ကပညာရေးနဲ့ပတ်သက်ပြီးတော့လည်းပါတီကူဘက်ယူထားတဲ့ပုံကိုယ်တောင်ဖြစ်တယ်ဆိုတော့ဒီအမြင့်ဒီအယူဆဟာပညာရေးသဘောတရားတွေနဲ့ဆိုရင်ကဲ့ညီမှုရှိပါသလား
ဒီပညာရေးမှာတော့ဒီကလေးတွေကဘာပဲကွဲပြားကွဲပြားပညာရေးမှာအဲဒန်းတူခွင့်ရေးပေါ့ပညာသင်ကြားပိုင်ခွင့်ဒန်းတူခွင့်ရေးရှိတယ်နဲအဲ့ဒါကိုဒါပညာရေးဆောင်ရွက်တဲ့သူတွေအဲ့ဒါသတိထားပြီးတော့ဒါခွဲခြားဆက်ဆံတာမလုပ်ဖို့ပေါ့ဒီခွဲခြားဆက်ဆံတာလုပ်လိုက်ရင်ကလေးတွေရဲ့ပညာသင်ကြားရေးမှာထိခိုက်မယ်နိဒီအမျိုးမျိုးကွဲပြားမှုအမျိုးမျိုးရှိတယ်လူမျိုးရကွဲပြားတာရှိတယ်ကိုယ့်ကိုယ်ယုံကြည်မှုရကွဲပြားတာရှိတယ်ဆိုလူမျိုးရေးနောက်ခံရကွဲပြားတာတွေရှိတယ်ဆိုတော့အဲ့ဒီကွဲပြားချက်ကိုဒီကိုထည့်သွင်းစဉ်းစားပြီးတော့ကလေးအားလုံးပညာသင်ယူခွင့်ရနိုင်ဖို့ပေါ့ဒါအဲ့ဒါကိုကျွန်တော်တို့ပညာရေးဆောင်ရွက်တဲ့သူတွေကထည့်သွင်းစဉ်းစားဆောင်ရွက်ဖို့လိုပါတယ
်ဟုတ်ကဲ့ဒီမြန်မာနိုင်ငံရဲ့ပညာရေးတိုင်းသားဘာသာစကားနဲ့ပညာရေးစနစ်ကိုကြည့်လို့ရှိရင်1988ခုနှစ်မတိုင်ခင်ကဆိုလို့ရှိရင်เนาะကျွန်တော်ဆရာဦးသားဦးပြောပြချက်အရဆိုလို့ပေါ့เนาะဆိုရင်တိုင်းသားဘာသာစကားတွေကိုတိုင်းပြည်နယ်တွေမှာ၄တန်းအထိသင်ကြားခဲ့၄တန်းနောက်ပိုင်းကျတော့ကျွန်တော်တို့အဲကလေးတွေကိုဘာသာစကားနှစ်ခုသင်ရင်အခက်ခဲဝင်တော့ဝင်ဖို့ဖြစ်ပါဆိုလို့ဆိုပြီးတော့တော့အင်္ဂလိပ်စာလည်းသင်ရတာသင်လာရတဲ့အခါကျတော့ဘာသာစကား၃ခုဖြစ်သွားလိမ့်မယ်ဆိုပြီးတော့ဒါခြံထားခဲ့တယ်ပေါ့နော်တော့ဒါပေမဲ့စေဆိုးရပြီးခဲ့တဲ့ပထမစေဆိုးရတက်လာပြီးခဲ့ကလေရာတိစောစောကပြည်နယ်တွေမှာတင်တဲ့စနစ်ကလည်းအပြည့်ပြည့်သွားခဲ့တယ်เนาะနောက်ပိုင်းကျွန်တော်တို့ဒီအဥသိစိန်အစိုးရလက်ထက်ပြီးတော့ဒေါက်စားစုကြည်အစိုးရလက်ထက်ပေါ့လက်ထက်မှာတိုင်းသားဘာသာစကားတွေကိုပြန်တင်မယ်လို့ပြောတဲ့အခါမှာလည်းမြန်မာဘာသာစကားနဲ့တင်တဲ့เนาะဖတ်စာကိုတိုင်းသားလိုဘာသာပြန်ပြစ်တာတွေရှိလာဥပမာအဖြစ်အဲမမဝါဝါထထကဆိုတဲ့ဟာလေးကိုဘာလို့ဖတ်ဖို့လွယ်အောင်ပြောထားနေမယ်လို့အဲ့ဒါကိုရှမ်းလိုကရင်လိုကချင်လိုတွေဘာသာပြန်ပြီးတော့သေဝဉ္ဇနာဆိုပြီးလုပ်ပြတာတွေရှိဒါတွေကဟောပညာရေးအရာလုံးသိတယ်လားဒီလိုဘာသာပြန်တဲ့ကိစ္စတွေအကိုသိနေဘယ်လိုများခင်ပါလဲ
ဟုတ်ကဲ့ဆောစောပြောတဲ့ဒီပညာဘာသာစကားဆိုင်ရာပညာရေးရဲ့ဒီတမိုင်းကြောင့်ပါပေါ့ဒီအရင်တွက်လိုက်ရပြီးတဲ့နောက်ပိုင်းမှာတော့ဒီတိုင်းအင်းသားဘာသာစကားတွေသင်ကြားခွင့်ရတယ်62ခုနှစ်ဥနေဝင်အာဏာသိမ်းပြီးတဲ့နောက်မှာဒီကျောင်းတင်ကျောင်းသုံးဘာသာစကားကိုဗမာစကားလို့သတ်မှတ်ပြီးတော့တိုင်းရင်းသားဘာသာစကားတွေသင်ကြားခွင့်မရတော့တိုင်းရင်းသားဘာသာစကားသင်တဲ့ဆရာတွေလည်းတခြားဘာသာပြောင်းပြောင်းမပြောင်းရင်ဒီအလုပ်ထွက်ရတယ်ဆိုတော့အခုနောက်ပိုင်းမှာဒီရွေးကောက်ခံအစိုးရလက်ထက်မှာဒီတိုင်းရင်းသားဘာသာစကားတွေတောင်းဆိုလာတာများတဲ့အခါကျတော့ကျောင်းပြင်ပမှာတိုင်းရင်းသားဘာသာစကားသင်ခွင့်ဆိုပြီးတော့လှုပ်လာတယ်ကျောင်းတွင်းမှာတော့ကျောင်းချိန်တွင်းမှာတော့ဗမာလိုပဲသင်ရတယ်ဖတ်စာအုပ်တည်းရဗမာလိုပဲအဲကျောင်းချိန်ပြင်ပမှာတိုင်းရင်းသားဘာသာတွေတက်ဆိုင်ရာတိုင်းရင်းသားကလေးတွေကိုသင်ကြားခွင့်ပြုလာတယ်။ခုနပြောတဲ့အဲတိုင်းရင်းသားကလေးတွေသင်ဖို့စာအုပ်ကိုမြန်မာဖတ်စာအုပ်တွေကိုတိုင်းရင်းသားဘာသာနဲ့ပြန်တော့အဆင်မပြေတာတွေဖြစ်လာတယ်။အဆင်မပြေတာကအဲဒီခုနအဲဗမာဖတ်စာကိုတိုင်းရင်းသားလို့ပြန်ရတာအဆင်မပြေဘူး။ဘာသာစကားတစ်ခုနဲ့တစ်ခုနဲ့ကဒီတိုက်ရိုက်ဘာသာပြန်မှုမှာအဆင်မပြေဘူး။နောက်တစ်ခုကကျောင်းချိန်ပြင်ပမှာအဲသင်ခိုင်းတဲ့အတွက်လည်းအဆင်မပြေဘူး။ကျောင်းသားတွေကကြာကျောင်းချိန်ပြီးသွားရင်သူတို့ကစားခြင်းနဲ့တချို့ကလေးတွေကမိဘအလုပ်တွေကူရမယ်တချို့ကအဲကျောင်းအဲကျူရှင်တွေတက်ရမယ်ဆိုတော့ကျောင်းချိန်ပြင်ပမှာတင်တဲ့ဘာသူတို့တိုင်းရင်းသားဘာသာစကားကိုသူတို့အဲဟိုမှာအခက်အခဲရှိတယ်တင်ဖို့မှာအဲ့တော့ကျွန်တော်တို့တောင်းဆိုတာကကျောင်းချိန်ပြင်ပတင်တာမဟုတ်ဘူးကျောင်းချိန်ပြင်ပမှာတင်ပေးဖို့မဟုတ်ဘူးစာသင်ခန်းအတွင်းမှာပဲသူတို့နားလည်တဲ့ဘာသာစကားကိုကျောင်းချိန်အတွင်းနဲ့တင်ဖို့ကျွန်တော်တို့တောင်းဆိုနေတာကမိခင်ဘာသာစကားအခြေပြုတဲ့ပညာရေးပါဆိုကလေးတိုင်းကသူတို့အိမ်မှာပြောတဲ့သူမိဘပြောတဲ့ဘာသာစကားရှိတယ်။အဲ့ဒါကသူတို့နားလေတယ်၊မွေးကလေးကစကားတတ်ကလေးကအဲသူတို့မိခင်ဘာသာစကားကိုကောင်းကောင်းနားလေတယ်။အဲ့ တော့ကြောင်းနေတဲ့ခါကျရင် तू နားလေတဲ့စကားနဲ့စတင်ပေးဖို့ပေါ့အဲ့ဒါကျွန်တော်တောင်းဆိုတာပါဆိုတော့ तू နားလေတဲ့ဘာသာစကားနဲ့သင်ကြားခွင့်မရရင်ခလေးတွေကကြောင်းမှာစတင်မှုခက်တယ်အခုကျွန်တော်တို့တောင်ပေါ်ကခလေးတွေအဲ့ဒီခက်ခဲရှိတယ်တောင်ပေါ်ကအစိုးရဖွင့်တဲ့ကြောင်းနေရာဗမာလူတင်တယ်ဆရာကြီးကလည်းဗမာလူမျိုးတွေပဲဖတ်စာအုပ်တွေကလည်းဗမာစာနဲ့ရေးတာပဲတော့ခလေးတွေကအိမ်မှာသူရဲ့တိုင်းရင်းသားဘာသာစကားကရင်စကားကချင်စကားရှမ်းစကားပြောတယ်ကြောင်းရောက်တော့ဗမာလူတင်တော့နားမလည်ဘူးဆရာပြောတာလည်းနားမလည်ဘူးသူတို့ပြောတဲ့စကားကိုလည်းဆရာကနားမလည်ဘူးအဲ့ဒီအတွက်ကလေးတွေမှာပညာရေးမှာအခက်အခဲဖြစ်တယ်ကြောင်းဆော့ဆော့ထွက်ရတယ်ဆိုတော့အဲ့ဒီဘာသာစကားကြောင့်တိုင်းရင်းသားကလေးငယ်တွေကဘာသာစကားဆိုင်ရာလူနည်းစုကလေးငယ်တွေပေါ့တိုင်းရင်းသားကလေးငယ်တွေကပညာရေးခွင့်လာဆုံးရှုံးတယ်အဲ့ဒါကြောင့်ကျွန်တော်တို့အခုတောင်းဆိုနေတာက Mother Tongue Based Multilingual Education တော့ကလေးတွေကသူ့ရဲ့မိခင်ဘာသာစကားကိုအခြေပြုတဲ့ဘာသာစကားနဲ့စတင်ပြီးတော့တဖြည်းဖြည်းနဲ့မှတခြားအဲ့ဒီနိုင်ငံသုံးဘာသာစကားတို့နိုင်ငံတကာသုံးဘာသာစကားတို့ကိုတိုးချဲ့တင်သွားဖို့အဲ့ဒီလိုကျွန်တော်တို့အကြံပေးနေတာပါခုနပြောတဲ့ကျောင်းကျင်ပြင်ပတင်တယ်အဲဗမာဖတ်စာအုပ်ကိုဘာသာပြန်တင်တယ်ဆိုတာလက်တွေ့မှာအခက်အခဲရှိတယ်ဆင်မပြေဘူးအခုအဲကျောင်းအတွင်းကျောင်းကျင်အတွင်းမှာပဲမိခင်ဘာသာစကားအခြေပြုတဲ့ဘာသာစကားစုံပညာရေးကိုတင်ဖို့တင်တယ်လို့ကျွန်တော်တို့တိုက်တွန်းတာပါဟုတ
်ကဲ့အခုဟိုသိရင်ဆွေးနွေးသွားခဲ့တာလေပေါ့နော်ကျွန်တော်တို့ပြန်ချုပ်ကြမယ်ဆိုပရိုတိုတိုင်းကတခုကိုထူထောင်တော့မယ်ဆိုရင်စောစောကဟိုသိမ့်နေဆွေးနွေးသွားတဲ့အထက်ကဘလူးကိစ္စတွေကိုနော်အခုစိုးရကတော့လောက်ပါမဟုတ်ဘူးပေါ့လေနော်မောင်လာမဲ့အစိုးရတွေကဦးစားပေးကြိုက်တွေ့တင်တယ်လို့ထင်ပါတယ်ဟုတ်ကဲ့ပါတယ
်ဒီအခုနောက်ကျွန်တော်တို့နိုင်ငံထူထောင်တော့မယ်အခုတောင်းဆိုနေကြတာကကျွန်တော်တို့နိုင်ငံကို Federal ပြည်ထောင်စုပေါ့ Federal Democracy ပြည်ထောင်စုထူထောင်ဖို့ဆိုပြီးတော့ဒါကြေကြေပြန့်ပြန့်တောင်းဆိုနေကြတယ်။အဲ့ဒီအတွက်ဆိုရင်ကျွန်တော်တို့အခြေခံဥပဒေအခြေခံဥပဒေရေးဆွဲကြတဲ့အခါမှာအဲကျွန်တော်တို့နိုင်ငံမှာနေထိုင်တဲ့လူနည်းစုတွေပေါ့ခုနပြောတဲ့လူနည်းစုအမျိုးအစားအမျိုးမျိုးပေါ့ဒီလူမျိုးတို့ဘာသာစကားတို့ကိုယ်ပိုင်ယုံကြည်မှုတို့အဲလူနည်းစုအမျိုးမျိုးရဲ့အခွင့်အရေးကိုအခြေခံဥပဒေမှာလည်းကောက်ွယ်ပေးသင့်တယ်။နောက်ပညာရေးမူဝါဒတွေပညာရေးဥပဒေတွေရေးဆွဲရင်လည်းလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးကိုတိတိလင်းလင်းဖော်ပြပေးသင့်တယ်နောက်ကျွန်တော်တို့ဒါပညာရေးသမားတွေလောက်ရမယ်တည်ယုံညွန်းနဲ့လေတည်ယုံညွန်းနဲ့နေမှာလဲအလားတူပဲဆိုတော့လူမျိုးတစ်မျိုးရဲ့ညီချင်းမှုဓလေ့ထုံးစံတွေလွှမ်းမိုးဖို့မသင့်ဘူးကျွန်တော်တို့နိုင်ငံမှာစုပေါင်းနေထိုင်တဲ့လူမျိုးအလုံးမှာသူတို့ကိုယ်ပိုင်ညီချင်းမှုတွေရှိတယ်သမိုင်းတွေရှိတယ်ဓလေ့ထုံးစံတွေရှိတယ်အဲ့ဒါကိုသူတို့တည်ယုံညွန်းနဲ့နေမှာထည့်သွင်းပေါ်ပြောက်ခွင့်ပေါ့သူတို့ဒေတာဆိုင်ရာတည်ယိုးတွေသက်ဆိုင်ရာလူမျိုးအသီးသီးကသူတို့လူမျိုးနဲ့ကိုက်ညီတဲ့ဒေတာဆိုင်ရာတည်ယိုးတွေပြဋ္ဌာန်းတင်တယ်နောက်ဘာသာစကားမှာလည်းအလားတူပဲလူနည်းစုကလေးတွေရဲ့ဘာသာစကားသူတို့နားလည်တဲ့ဘာသာစကားကိုကျောင်းသုံးဘာသာစကားနဲ့ပြဋ္ဌာန်းတင်တယ်ကျောင်းသင်ဘာသာစကားနဲ့ပြဋ္ဌာန်းတင်တယ်တပြိုင်တည်းထက်မှာပဲကျွန်တော်တို့အများသုံးတဲ့နိုင်ငံသုံးဘာသာစကားတို့နိုင်ငံတကာစကားတွေကိုလည်းဒါအဲတိုးချဲ့တင်သွားတင်ပါတယ်နောက်ကျောင်းပညာရေးဆိုင်ရာဒီမူဝါဒတွေဒါဥပဒေတွေရေးဆွဲတဲ့အခါမှာဒီကိုစားပြုပါဝင်တင်တယ်လေစာတစုံတယောက်တစ်ဖွဲ့ရနေရေးတာမျိုးမဟုတ်ဘဲနဲ့သက်ဆိုင်တဲ့သူတွေအလုံးပါဝင်တင်တယ်အဲ့တော့ပညာရေးမူဝါဒဥပဒေတွေရေးဆွဲတဲ့အခါမှာလူနည်းစုကိုစားပြုတဲ့သူတွေပါဝင်ဖို့လိုအပ်တယ်။နောက်တစ်ခါကျွန်တော်တို့အခုနောက်တစ်ချိန်ကျရင်တော့ကျွန်တော်တို့စီမံခန့်ခွဲမှုတွေကဒီအပေါ်ကနေအမိန်ပေးတာမဟုတ်တော့ဘဲနဲ့သူတက်ဆိုင်ရာကိုစားပြုမှုနဲ့စီမံခန့်ခွဲမှုတွေလောက်မှဖြစ်တဲ့အတွက်ဒီတက်ကတူတွေကျောင်းတွေရဲ့စီမံခန့်ခွဲမှုဆောင်ရွက်တဲ့အခါမှာလူနည်းစုတွေရဲ့ကိုယ်စားလှယ်တွေပါဝင်တဲ့နယ်လူမြင်တယ်။ဒါမှသာဒီတစ်ခုခုဆုံးဖြတ်ချက်ချတဲ့အခါမှာလူနည်းစုတွေရဲ့ကိုယ်စားလှယ်တွေပါဝင်မှအဲသူတို့ကိုကိုစားပြုပြီးတော့လူနည်းစုတွေရဲ့အခွင့်အရေးကိုကာကွယ်နိုင်မှာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ပညာရေးကိုဆောင်ရွက်တဲ့အခါမှာဒီလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးတွေကိုအဲထည့်သွင်းစဉ်းစားပြီးတော့ဆောင်ရွက်သင့်တယ်လို့ကျွန်တော်ကမြင်ပါတယ်အကြံပြုချင်ပါတယ
်။ဟုတ်ကဲ့တော်တော်လေးပြည့်ပြည့်စုံစုံကိုကိုသိပြီဆွေးနွေးသွားခဲ့တာပါ။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ
။အခုဆွေးနွေးခဲ့သူကတော့ဒေါက်တာသိန်းဝင်ဖြစ်ပါတယ်။ဆရာအကြောင်းတွေမှာ critical thinking လို့အင်္ဂလိပ်လိုခေါ်တဲ့ဝေဖန်သုံးသပ်နိုင်စွာဓမ္မဘုတ်ဝိပဿနာဉာဏ်ရရှိအောင်မြန်မာနိုင်ငံကဆရာဆရာမတွေကိုသင်ပြပုံနည်းစနစ်တွေလေ့ကျင့်ပေးနေကြတာနှစ်ပေါင်းများစွာကြာခဲ့ပါပြီဒီလုပ်ငန်းကိုလုပ်ဖို့လဲ Thinking Classroom Foundation ကိုထူထောင်ခဲ့သူဖြစ်ပါတယ်မြန်မာနိုင်ငံဟာလူနည်းစုအခွင့်အရေးတွေကိုလေးစားတဲ့တိုင်းပြည်တစ်ပြည်ဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်ကျွန်တော်တမန်သားမှာ
ဝ ဥဒမောင်သန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာရေးကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့စင်ကာပူခေါင်းဆောင်တွေပြီးခဲ့တဲ့မတ်လ29ရက်နေ့ကဆွေးနွေးခဲ့ကြပါတယ်။ဒီသတင်းအပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတော့နန်းလောင်နဲ့ကိုရင်ခန့်မောင်တို့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
And prosperity throughout
America နိုင်ငံကိုရောက်ရှိခဲ့တဲ့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းနဲ့သမ္မတဂျိုးဘိုင်ဒန်တို့ဝါရှင်တန် DC ကသမ္မတအင်ပီရိုမှတွေ့ဆုံပြီးမြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့အခြေအနေတွေအပါအဝင်အာဆီယံအမေရိကန်ဆက်ဆံရေးနဲ့ဒေသရင်းအခြေအနေတွေကို March 29ရက်နေ့ကဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်သူတွေခံစားနေရတဲ့အခြေအနေတွေအပေါ်အထူးဆိုရင်ကြောင်းတွေ့ဆုံမှုအပြီးအင်ပီရိုမှာပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဂျိုးဘိုင်ဒန်ကပြောပါတယ
် We're deeply concerned both of us by the continuing suffering and violence in Burma
following မှာမနစ်တုန်းကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အကြမ်းဖက်မှုတွေနဲ့ပြည်သူတွေခံစားနေရတဲ့အခြေအနေတွေပေါ်မှာကျွန်တော်တို့နှစ်ယောက်စလုံးကအထူးပဲစိုးရိမ်ပူပန်ကြပါတယ်ဒီအာဏာသိမ်းမှုကလူသားစာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေဖြစ်ပေါ်စေပြီးတော့မြန်မာပြည်သူတွေအတွက်ဆယ်စုနှစ်နဲ့ချီဒီမိုကရေစီနဲ့စီးပွားရေးဆိုင်ရာတိုးတက်မှုတွေကိုနောက်ပြန်လှည့်သွားစေပါတယ်
။အာဆီယံဘုံသဘောတူညီချက်ကိုစစ်ကောင်စီကအမြန်ဆုံးအကောင့်တွေဖော်ဖို့အတွက်လဲသမ္မတဘိုင်ဒန်ကသတင်းစာရှင်းလင်းပွဲအတွင်းတောင်းဆိုသွားပါတယ်။မြန်မာအရေးငြိမ်းချမ်းစွာအပြေရှင်းနိုင်ရေးစင်ကာပူနဲ့အာဆီယံအဖွဲ့တို့ကအပြုသဘောဆောင်ပြီးတော့ကြားဝင်ဆောင်ရွက်ပေးနေတဲ့အပေါ်ကျေးဇူးတင်ကြောင်းစာနာမှုဆိုင်ရာအကူအညီတွေအဟအကြာမရှိပေးနိုင်ရေးအတွက်ကြေညာချက်မှာတောင်းဆိုထားပါတယ်။အင်ပြူရောတွေ့ဆုံမှုအပြီးခေါင်းဆောင်တို့ပူရဲထုတ်ပြန်ချက်မှာတော့မြန်မာအယက်သားတွေအပေါ်အကြမ်းဖက်မှုတွေရပ်တန့်ဖို့ဒေါက်အောင်ဆန်းစုကြည်သမ္မတဝင်းမြင့်နဲ့နိုင်ငံခြားသားတွေအပါအဝင်ဖမ်းဆီးခံရသူအလုံးပြန်လုပေးဖို့လဲတောင်းဆိုထားပါတယ်။လီရှောင်လွန်းဟာဂျိုးဘဒန်သမ္မတဖြစ်လာပြီးနောက်ပိုင်းအင်ပြူရောကိုလာရောက်လဲပတ်တဲ့အာဆီယံနိုင်ငံတွေထဲကပထမဆုံးခေါင်းဆောင်ဖြစ်ပါတယ်။သူဟာသမ္မတဘဒန်နဲ့သူသမ္မတကမလာဟဲရစ်တို့အပြင်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့လည်းပြီးခဲ့တဲ့အင်္ဂါနေ့မှာတွေ့ဆုံခဲ့ပါတယ်။
အာရှပစိဖိတ်ဒေသမှာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်နိုင်ငံရေးဆက်ကော်မတီမှကြားနာခဲ့တာမှာတော့မြန်မာနိုင်ငံကအခြေအနေတွေကိုလည်းလေးထားပြောဆိုသွားပါတယ်မြန်မာနိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်ဒေသဟာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုမှာထိတ်ဆုံးကနေရာယူနေတယ်လို့လည်းအာရှဒေသလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေအပေါ်ဖိနှိပ်မှုခေါင်းစဉ်နဲ့မတ်လ30ရက်ကြားနာပွဲကိုဦးဆောင်ခဲ့တဲ့ဒီမိုကရက်လွှတ်တော်ကိုယ်စားလှယ်အက်ကဝတ်မာကီကပြောဆိုလိုက်ပါတယ်လူလက်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုဖိနှိပ်တဲ့နေရာမှာထိတ်ဆုံးကရောက်နေတဲ့အာရှပစိဖိတ်ဒေသတွေထဲမှာတရုတ်မြန်မာဗီယက်နမ်နိုင်ငံတွေဟာသတင်းသမားတွေကိုဖမ်းဆီးထားတဲ့အစိုးဆုံးနိုင်ငံတွေထဲမှာရှိနေတယ်လို့အမေရိကန်လွှတ်တော်အရှေ့အာရှပစိဖိတ်ရေးရာနဲ့နိုင်ငံတကာစိုက်ဘာလုံခြုံရေးမူဝါဒဆိုင်ရာနိုင်ငံသားရေးဆက်ကော်မတီကအထက်လွှတ်တော်မှမာကီးကထောက်ပြခဲ့ပါတယ်သတင်းမီဒီယာတွေကိုဖိနှိပ်မှုတွေစင်စါဖြတ်တောက်မှုတွေဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်တိုက်ခိုက်တာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံက2021ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မာရီယာရစ်ဆာဝါရှင်တန်အခြေဆိုင် Freedom House ဖွဲ့ကဆာရာကော့ခ်နဲ့ဟောင်ကောင် Watch ရဲ့မူဝါဒရေးရာအကြံပေးဂျိုဝီဆူတို့ကလည်းမြန်မာနိုင်ငံအပါအဝင်ဒေသတွေကသတင်းမီဒီယာတွေရှင်းဆိုင်နေရတဲ့အခက်အခဲတွေကိုကြားနာပွဲမှာထောက်ပြခဲ့ကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်တွေအပြည့်ဝမရသေးတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေဖမ်းဆီးခံရတာမီဒီယာလုပ်ငန်းတွေပိတ်လိုက်ရတာအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပေါ်ဖိနှိပ်နေတဲ့အတိုင်းအတာကိုလည်းထွက်ဆိုခဲ့ကြပါတယ
်။တရုတ်နိုင်ငံခြားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနာမောင်လွင်ဟာတရုတ်နိုင်ငံကိုရောက်ရှိခဲ့ပါတယ်။တရုတ်မြန်မာနှစ်နိုင်ငံနယ်စပ်တင်ပြန်ရေးနဲ့နယ်စပ်ကုန်သွယ်ရေးကိစ္စရပ်တွေအတွက်ဆွေးနွေးဖြစ်ကြမယ်လို့စစ်ကောင်စီပြောခွင့်ရကဝန်ကြီးခီးစင်အစမှာပဲ VOA ကိုပြောခဲ့ပါတယ်။
မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပေါ့နော်ကုန်သွယ်ရေးမှာဆိုလဲမြန်မာနိုင်ငံနဲ့တရုတ်နိုင်ငံရဲ့ကုန်သွယ်မှုကအနေကကုန်သွယ်မှုကဒါအမြင့်မားဆုံးအခြေအနေဖြစ်တယ်ပမာဏအကြီးမားဆုံးဖြစ်တယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းဖြစ်ပေါ်နေတဲ့နိုင်ငံရေးဒီပါရေးလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအခြေအပြန်ပြဆွေးနွေးနိုင်တယ်လို့ပြောလင့်ပါတယ
်အင်ဒိုနီးရှား၊ထိုင်း၊ဖိလစ်ပိုင်နိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးတွေကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတီးခြားစီဖိတ်ကြားထားတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနေရာအနှံ့တိုက်ပွဲဖြစ်နေချိန်ဒေသရင်းတည်ငြိမ်လုံခြုံရေးအတွက်ဆိုပြီးတရုတ်နိုင်ငံရဲ့ဝန်ကြီးကအခုလိုနိုင်ငံခြားရေးဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်နေဆက်ဒေသတွေမှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတာဒေသတွင်မတည်ငြိမ်မှုရှိနေတာကြောင့်နေဆက်ကုံတို့ရဲ့အပါအဝင်စီမံကိန်းလုပ်ငန်းလှုပ်ဆောင်ဖို့ခက်ခဲနေတာပါ။ဒီအစိုးရအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရပ်တန့်နေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့မြန်မာစစ်ကောင်စီနဲ့ဆွေးနွေးသွားမယ်လို့ယူဆကြောင်းလိလာတုံသက်သူတွေကပြောပါရယ် တရုတ်နိုင်ငံဟာမြန်မာစစ်တပ်ကိုနိုင်ငံရေးနဲ့နှီးပညာအရာအဓိကကြောထောက်နောက်ခံပေးနေတဲ့ဆိုရဲဆွဆွဲချက်တွေရှိနေပြီးတော့တရုတ်နိုင်ငံဖက်ကတော့အဲ့ဒီဆွဆွဲချက်တွေကိုအမြဲတစိုးညှင်းဆို့ထားပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့2020ခုနှစ်မြန်မာနိုင်ငံခီးစဉ်အတွင်းကြောက်ဖြူအထူးစီးပွားရေးဆောင်မြန်မာနိုင်ငံစီးပွားရေးဆောင်ရန်ကုန်မြို့တဲ့ရှမ်းနယ်ကချင်ပြည်နယ်မှာနေဆက်စီးပွားရေးပူးပေါင်းဆောင်ရွက်မှုဇုန်နဲ့အပါအဝင်တရုတ်မြန်မာစီးပွားရေးစင်ကြံ CMEC စီမံကိန်းတွေကိုအချိန်မြင့်ဖို့တရုတ်အစိုးရနဲ့ NLD အစိုးရတို့ကြားသဘောတူခဲ့ကြတာဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအဲ့ဒီစီမံကိန်းတွေအားလုံးရပ်တန့်နေတာလည်းဖြစ်ပါတယ်
မလ29ရက်နေ့မှာကြောက်တဲ့တက်မရော်နေကိုနေပြည်တော်မှာစီအခမ်းအနားတွေနဲ့ကျင်းပခဲ့တဲ့အချိန်မှာပဲမြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဆိုင်ပြီးဒီမိုကရေစီလမ်းကြောင်းပြန်လည်ဖော်ဆောင်ဖို့အမေရိကန်ပါဝင်နိုင်ငံပေါင်း20ကအကြေညာချက်ထုတ်တိုက်တွန်းတောင်းဆိုခဲ့ကြပါတယ်။အဲ့ဒီထဲမှာအမေရိကန်၊ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊နယူးဇီလန်၊တောင်ကိုရီးယား၊ယူကရိန်းအပါအဝင်တိုင်းပြည်20နဲ့ဥရောပတမကနဲ့အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနိုင်ငံကပါဝင်လက်မှတ်ရေးထိုးထားပါတယ်။ပြည်ရဲ့နှစ်ကတက်မရော်နေမှာလဲစစ်တပ်ရဲ့လက်ချက်ကြောင့်လူ100ထက်မနည်းတေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြေညာချက်ကဖော်ပြထားပါတယ်မြန်မာစစ်တပ်ကအခုလိုဂျမ်းဖက်ဖိနှိပ်ကျူးလွန်နိုင်အောင်တချို့နိုင်ငံတွေကလက်နက်ရောင်းချပေးခဲ့ကြတာကိုလည်းကြေညာချက်မှာမိမောင်းထိုးပြထားတာပါကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာစစ်တပ်ကိုလက်နက်ပစ္စည်းတွေမယောင်းကြဖို့ဤပညာဆိုင်ရာအကူအညီတွေမပေးကြဖို့ကြေညာချက်မှာတောင်းဆိုထားပါတယ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကကျန်းဖက်ဖွဲ့တွေနဲ့သူတို့ကိုထောက်ခံပံ့ပိုးပေးနေသူတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့တက်မရော်နေစီးရပြခန်းနာမှာပြောဆိုခဲ့ပါတယ်။မြန်မာစစ်တပ်အနေနဲ့တိုင်းဒေသဖွဲ့စည်းတွေနဲ့ညီညာရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပေမဲ့လို့အကျန်းဖက်ဖွဲ့တွေအနေနဲ့တော့ဆွေးနွေးစရာမရှိဘူးလို့လည်းပြောဆိုပါတယ်။မြန်မာနိုင်ငံမှာမနှစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြတဲ့ပြည်သူတွေကိုစစ်တပ်ကတရားလက်လွတ်အကျန်းဖက်ပြစ်ခတ်နှိမ်နင်းတဲ့အတွက်ဒေတာလိုက်လက်နက်ဆွဲကင်ပုံကန်တာတွေရှိလာခဲ့တာပါအဲ့နောက်ပိုင်းဖွဲ့စည်းခဲ့တဲ့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရနဲ့ဒေတာကန်ပြည်သူ့ကာကွယ်ရေးတပ်တွေကိုမြန်မာစစ်တပ်ကအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်တတ်မှတ်ကြေညာထားတာပါလက်ရှိမြန်မာနိုင်ငံရေးပြဿနာကိုပြေလည်စေဖို့ဆိုရင်အဲ့ဒီအဖွဲ့အစည်းတွေနဲ့မှဆွေးနွေးဖြေရှင်းဖို့ပြည်ရင်းပြည်ပပြောဆိုမှုတွေရှိနေတဲ့အချိန်မှာပဲမြန်မာစစ်ကောင်စီအကြီးအကဲကတော့အဲ့ဒီအဖွဲ့တွေနဲ့စည်းဆက်စရာမရှိဘူးလို့ယတိပြတ်ပယ်ချထားတာဖြစ်ပါတယ်တမရော်နေခန္ဓာကိုတက်ရောက်ဖို့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကိုစစ်ကောင်စီကဖိတ်ကြားထားပေမဲ့ KNU ကရင်မျိုးသားစည်းရုံးပါဝင်တချို့အဖွဲ့တွေကတော့တက်ရောက်ခြင်းမရှိပါဘူ
းယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်သတင်းတွေနိုင်ငံတကာအာရုံစိုက်နေတဲ့အချိန်မှာပဲမြန်မာနိုင်ငံအရှိချမ်းအရက်သားတွေနေထိုင်ရာဒေသတွေမှာစစ်သက်ကဆယ်စုနှစ်တွေအတွင်းအပြင်းထန်ဆုံးစစ်ရေးအရာအရှိန်မြင့်ထိုးစစ်ဆင်နေတဲ့အကြောင်းလက်နက်ကိုင်တိုက်ပွဲဖြစ်ပေါ်တဲ့ဒေသတွေမှာအကူအညီပေးနေတဲ့ Free Burma Rangers အဖွဲ့ကပြောပါတယ်ကြရားပြည်နယ်ထဲမှာတိုက်လေရင်တွေနဲ့ဆေးရရင်တွေတုံပြီးတော့မြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်အရက်သားတွေထိခိုက်ဒေဆုံးခဲ့ကြောင်း Free Burma Ranger အဖွဲ့ဒါရိုက်တာ David Ofben က AB သတင်းဌာနကိုပြောပါတယ်သူတို့အဖွဲ့ကတိုက်ပွဲဖြစ်ပေါ်နေတဲ့နေရာတွေကိုသွားပြီးတော့၃လလုံးလုံးဒုက္ခရောက်နေသူတွေကိုဆေးနဲ့စားနပ်ရိက္ခာအကူအညီတွေပေးခဲ့တဲ့အကြောင်းမြန်မာနိုင်ငံတွင်ဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးဝါးဆုံးတိုက်ခိုက်မှုတွေကြုံတွေ့နေရတဲ့အကြောင်း Free Burma Ranger ကပြောပါတယ်လေချောင်းတိုက်ခတ်မှုအတွင်းအရက်သားတွေထိခိုက်ဒဏ်ရာရတဲ့အရေးအတွက်အတိအကျကိုတော့ဖော်ပြထားခြင်းမရှိပါဘူး။တီလိုတိုက်ခိုက်နေတာဟာစစ်ရာဇဝတ်မှုမြောက်တယ်လို့လူအခွင့်ရေးစောင့်ကြည့်ရဲ့အဖွဲ့ကလည်းပြောဆိုထားပါတယ်။မြန်မာစစ်ကောင်စီကတော့လက်နက်ကင်ပဋိပက္ခတွေနဲ့ပတ်သက်လို့ PDF, NUG နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကအကြမ်းဖက်လုပ်ရတွေကျူးလွန်နေတာလို့အပြစ်ဖို့ပါတယ်။ဒီအတော်အတွင်းစကိုင်းတိုင်းချင်းပြည်နယ်အပြင်ကရင်ပြည်နယ်ကKNU တပ်တွေထိန်းချုပ်ရာနေရာတွေမှာစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုတွေနဲ့အဆက်မပြတ်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေအလုံးနေရမပြနိုင်သလိုယာယီစခန်းတွေမှာခိုးလုံနေရတဲ့ပြည်သူအတော်များများဖျားနာပြီးတော့မကြမ်းမမဖြစ်နေကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။လောင်စာစီစင်းနဲ့ကုန်စည်နှုန်းအဆမတန်တက်နေတာကြောင့်အလူရှင်တွေရှာပါလာတဲ့အတွက်စစ်ပေးတိမ်းရှောင်နေရတဲ့ပြည်သူတွေစားဝတ်ရည်ပိုးပြော့ခက်ခဲလာတယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်။
ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနယ်ပေါ်ဆွဲဆိုထားတဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဲ့ဥပဒေပုံမှ31ဂငယ်နဲ့အမှုကိုမတ်လ31ရက်နေ့ကဇဗူတီရီအထူးတရားရုံးမှရုံးထုတ်စစ်ဆေးခဲ့တာမှအမှုတွဲပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်လည်းရုံးချင်းကိုတက်ရောက်ခဲ့တယ်လို့တရားရုံးနဲ့နှိစက်ကပြောပါတယ်ဒီမှုမှာပြစ်မှုထင်ရှားကြောင်းဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်အထိကျခံနိုင်ရပါတယ်မီဒီယာတွေကိုသတင်းမပေးဖို့ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုစစ်ကောင်စီကပုံမှန်ထုတ်တားမြစ်ထားတာကြောင့်အမှုသွားမှုလာနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မသိရပါဘူးအသက်86နှစ်ရှိပြီဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်အနည်းကလူတချို့ကိုဗစ်ပိုးကူးစက်ခံနေရတာကြောင့်ပြီးခဲ့တဲ့28ရက်နေ့ကရုံးချင်းမှာတော့ဒေါ်အောင်ဆန်းစုကြည်ရုံးချင်းကိုမလာနိုင်ပဲကွာရန်တင်းဝင်ခဲ့တယ်လို့ဆိုပါတယ်ဒေါ်အောင်ဆန်းစုကြည်နဲ့အနီးဝန်းကျင်မှာရှိသူတွေအားလုံးဟာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့ကာလအတွင်း ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားကြပြီဖြစ်ကြောင်းသူ့ရဲ့ရှေ့နေကပြီးခဲ့တဲ့နှစ်ဇူလိုင်လမှာပြောခဲ့တယ်လို့ AFP သတင်းတရက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ
။နန်းလောင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုတင်ဆက်ပေးမှာပါ။မတ်အီတန်စင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
ယူကရိန်းမြို့တော်ကီဖ်ဝန်းကျင်ကမြို့ရွာတွေယူကရိန်းအရှေ့ပိုင်းကရုရှားတပ်တွေသိမ်းတာခံခဲ့ရတဲ့မြို့နယ်ရွာတချို့ကိုယူကရိန်းတပ်တွေကဒေသတင်းပတ်ထဲမှာပြန်ပြော့သိမ်းပိုက်နိုင်ခဲ့ပြီးတော့ရုရှားတပ်တချို့လည်းပြန်ပြော့ဆုတ်သွားပါတယ်။ရုရှားရဲ့ထိုးစစ်ဆင်တိုက်ခိုက်လာတာကိုယူကရိန်းရဲ့ခုခံကာကွယ်မှုဟာအရေးပါတဲ့အလှည့်ပြောင်းတစ်ခုကိုရောက်နေတဲ့အကြောင်းယူကရိန်းသမ္မတဗလော်ဒီမီယာဇယ်လင်စကီကပြောပါတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံတွေကစစ်ဆင်ရေးတချို့ကိုလျှော့ချမယ်လို့ရုရှားဘက်ကပြောဆိုပြီးတဲ့နောက်မှာအမေရိကန်တွေနဲ့ယူကရိန်းအတွက်အကူအညီတွေထပ်ပေးဖို့ယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ်။စိတ်ကမ်းမြို့မာရီယိုပူးမြို့မှာပိတ်မိနေတဲ့ပြည်သူတွေကိုထွက်ခွာခွင့်ပြုမယ်ဆိုပြီးတော့ယူကရိန်းကရုရှားကပါနှစ်ဖက်စလုံးကကြာတာပြည်တွေကပြောခဲ့ပါလိမ့်။ဒီပိပခအဆုံးသက်ရေးရုရှားနဲ့ယူကရိန်းအဖွဲ့ကောင်ဆောင်တွေဆွေးနွေးမှုတွေကိုတောက်ကြနေမှာဗီဒီယိုကနေတစင်ပြန်ပြီးတော့ပြုလုပ်ခဲ့ပါတယ်။အမေရိကန်ပြည်သူ့ကိုရောက်နေတဲ့ယူကရိန်းလွှတ်တော်ကိုယ်စားလှယ်အဖွဲ့ကတော့အမေရိကန်အနေနဲ့ရုရှားပေါ်မှာပြင်းထန်တဲ့တိုက်ခိုက်ရေးရမှုတွေထပ်ပြီးတော့ချတာအပြင်ယူကရိန်းအတွက်စစ်လက်နက်ပစ္စည်းနဲ့ငွေကြေးအရာထပ်ပြီးတော့ကူညီပေးဖို့ဗိုလ်ချုပ်တွေကတောင်းဆိုခဲ့ပါတယ်။ရုရှားကျူးကျော်တိုက်ခိုက်တဲ့စစ်ပွဲမှာယူကရိန်းဘက်ကဘယ်လိုခုခံတုံ့ပြန်လေးဆိုတာအပါအဝင်နှိမ့်နာတွေကိုလေ့လာဖို့ထိုင်ဝမ်ကာကွယ်ဝင်ကြီးဌာနကအဖွဲ့တစ်ဖွဲ့ဖွဲ့ထားတယ်လို့အမေရိကန်နဲ့လည်းဆွေးနွေးနေတဲ့အကြောင်းထိုင်ဝမ်ကာကွယ်ဝင်ကြီးကပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ခြင်းကလေးကတရုတ်နိုင်ငံကသူ့ကိုယ်ပိုင်နယ်မြေအဖြစ်ကြီးညာထားတဲ့ထိုင်ဝမ်မှာတရုတ်နိုင်ငံဘက်ကအလားတူကျူးကျော်လာမှာကိုစိုးရိမ်ပြီးတော့အမြင့်ဆုံးသတိပေးတက်လှမ်းထားတာပါ။အခုချိန်ထိတော့ယူကရိန်းလိုကြွေးရနိုင်တဲ့အခြေအနေလက္ခဏာမတွေ့ရသေးပါဘူး။ထိုင်ဝမ်ကတရုတ်နိုင်ငံရဲ့စီးရဲအရာစစ်စားပုံပေါ်မှာဘယ်လိုခင်နိုင်တယ်ဘလို့တိုက်ခိုက်မှုရှိလာနိုင်လဲဆိုတာကိုထိုင်ဝမ်အုပ်ချုပ်ရေးအဖွဲ့အတွင်းမှာကြေကြေပြန့်ပြန့်ဆွေးနွေးနေကြပါလိမ့်ယူကရိန်းစစ်ပွဲဘလို့တိုက်ခိုက်နေလဲဆိုတာကိုနိုင်ငံခြားတိုင်းပြည်တွေနဲ့ဆက်သွယ်ပြီးတော့ဆွေးနွေးနေတယ်လို့လေ့လာနေတဲ့အကြောင်းထိုင်ဝမ်ကာကွယ်ဝန်ကြီးချူကိုချန်းကပါလီမန်အစည်းအဝေးပေးပတ်မှာသတင်းထုတ်တွေကိုပြောပါလိမ့်ထိုင်ဝမ်ကလေ့လာနေတဲ့အကြောင်းအရာတွေထဲမှာရုရှားစစ်တပ်ရဲ့စီးရဲအရာအားနည်းချက်ညံပြင်းချက်တွေအကြောင်းနဲ့ယူကရိန်းရဲ့ခုခံစစ်အကြောင်းတွေပါဝင်နေဆိုပြီးတော့လည်းသူကပြောပါလိမ့်အာဖဂန်နစ္စတန်နိုင်ငံအတွင်းကပုဂ္ဂလိကရုပ်တံလွှင့်လုပ်ငန်းတွေအနေနဲ့ VOA American အသံနဲ့ BBC British အသံလွှင့် Corporation တို့ရဲ့သတင်းစီစဉ်တွေထုတ်လွှင့်ခွင့်မပေးတော့တဲ့အကြောင်းတာလီဘန်အုပ်ချုပ်ရေးအဖွဲ့ကတားမြစ်ထားပါတယ်။ဒီဆုံးဖြတ်ချက်ကိုပြန်ပြီးတော့သုံးသပ်ဖို့ VOA ယာယီညွှန်ကြားရေးမှူးယိုလန်နာလိုပက်စ်ကတိုက်တွန်းနေပါတယ်။ပြီးခဲ့တဲ့နှစ် August လအတွင်းနိုင်ငံအာဏာကိုထိန်းချုပ်ပြီးနောက်ပိုင်း Islamic အဖွဲ့တာလီဘန်ကအာဖဂန်မီဒီယာတွေရဲ့လွတ်လပ်စွာဖော်ပြခွင့်ကိုစက်တိုက်ထိန်းချုပ်ပြီးတော့ကန့်သတ်လာခဲ့တာပါ။ဒီလိုကန့်သတ်တားမြစ်မှုတွေဟာအာဖဂန်ပြည်သူတွေနဲ့ထိုက်တန်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့ဖျက်ဖျောက်ကြီးဆန့်ကျင်နေတာဆိုပြီးတော့ VOA ရဲ့ယာယီညွှန်ကြားရေးမှူးလိုပက်စ်ကပြောပါတယ်အာဖဂန်နိုင်ငံအတွင်းမှာအဓိကဘာသာစကားနှစ်ခုဖြစ်တဲ့ Pashto နဲ့ Dari ဘာသာစကားတွေနဲ့ VOA ရဲ့နိုင်ဝက်စာသတင်းစီစဉ်ကိုအာဖဂန်မိဖက်အတန်းလွှင့်ဌာနတွေဖြစ်ကြတဲ့ Tolo News နဲ့ Shamsha TV တို့အတွက်သတင်းတစ်ပတ်ကို9ရက်ထုတ်လွှင့်ပေးနေတာပါအာဖဂန်ပြည်သူတွေအတွက်တိကျတဲ့သတင်းချက်လက်တွေပေးအပ်ရေးက VOA ရဲ့ပိုင်းဖြစ်ချက်တစ်ခုဖြစ်ပြီးတော့ရုပ်သံရေဒီယိုနဲ့အင်တာနက်တွေနောက်ပြီးတော့လူမှုကွေရဲ့မီဒီယာတွေကနေဆက်လက်ထုတ်လွှင့်သွားမယ့်အကြောင်းကိုလည်း VOA ယာယီညွှန်ကြားရေးမှူးလိုပက်စ်ကပြောပါလိမ့်ဟောင်ကောင်တရားရုံးမှာနှစ်ရှည်တာဝန်ထမ်းဆောင်ခဲ့တဲ့ဗြိတိန်တရားသူကြီးနှစ်ယောက်နှုတ်ထွက်သွားတာဟာနိုင်ငံရေးအရာနှုတ်ထွက်တာဖြစ်တဲ့အကြောင်းနဲ့ဟောင်ကောင်ရဲ့တရားစီရင်ရေးမှာနိုင်ငံရေးအရာဆွတ်ဖက်မှုကင်းမယ်လို့ယုံကြည်တဲ့အကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါလိမ့်ဟောင်ကောင်မှာ2020အတွင်းတရုတ်အစိုးရပြဋ္ဌာန်းတဲ့အစိုးရနဲ့သဘောထားကွဲလဲသူတွေကိုနှိမ်နင်းနေတဲ့အမျိုးသားလုံခြုံရေးဥပဒေကြောင့်တရားသူကြီး Robert Reed နဲ့ Patrick Hodge တို့နှုတ်ထွက်သွားခဲ့ပါလိမ့်ဟောင်ကောင်ကျွန်းနောက်ဆုံးအယူခံတရားရုံးအမြဲတမ်းမဟုတ်တဲ့တရားသူကြီးတာဝန်ကနေသူ့ရဲ့လုပ်ဖော်ကိုင်မဲ့ Patrick Hodge နဲ့အတူချက်ချင်းနှုတ်ထွက်တဲ့အကြောင်းဖြစ်တဲ့ထိတ်တန်းတရားရေးဆိုင်ရာအဖွဲ့အကြီးကဲတရားသူကြီး Robert Reed ကပြောပါလိမ့်ဟောင်ကောင်မှာပြဋ္ဌာန်းထားတဲ့အမျိုးသားလုံခြုံရေးဥပဒေဟာအတိုက်ခံတွေကိုအဖျက်လုပ်ငန်းနဲ့ထောင်ဒဏ်တသက်အထိချမှတ်နိုင်တယ်လို့လွတ်လပ်ခွင့်တွေကိုကန့်သတ်ဖို့ဖြစ်တယ်ဆိုပြီးတော့1999ခုနှစ်မှာဟောင်ကောင်ကိုတရုတ်စီလွှဲပြောင်းပေးခဲ့တဲ့ပြည်ထောင်နိုင်ငံကပြောပါရီဒီဥပဒေဟာဟောင်ကောင်ကိုမလွှဲပြောင်းခင်1984ခုနှစ်တရုတ်နဲ့ပြည်တင်ပူးတွဲသဘောတူညီချက်ကိုချိုးဖောက်တာလို့လည်းဆိုပါရီအခုလိုပြည်တင်တရားသူကြီးနှစ်ယောက်နှုတ်ထွက်တဲ့အတွက်တရားသူကြီး10ယောက်ပါတဲ့နိုင်ငံသားတွေနဲ့ဖွဲ့စည်းထားတဲ့နောက်ဆုံးယူကန်တရားသူကြီးအဖွဲ့ကတခြားအဖွဲ့ဝင်နောက်ထပ်ဖို့ကလေးဖိအားပေးတယ်လို့ဖြစ်လာနိုင်တယ်ဆိုပြီးတော့ဒေသခံရှိနေတွေကပြောပါလိမ့်အဖွဲ့ဝင်10ယောက်ထဲမှာပြည်တွင်းကတရားသူကြီး6ယောက်ပါဝင်ပြီးတော့ကနေဒါနဲ့အော်စတြေးလျနိုင်ငံကတရားသူကြီးတွေကလည်းအများစုကအငိမ့်စားယူထားကြသူတွေဖြစ်ပြီးတော့အခုနှုတ်ထွက်သွားတဲ့ Robert Reed နဲ့ Patrick Hodge လိုမျိုးတာဝန်ထမ်းဆောင်သူတွေတော့မဟုတ်ကြပါဘူး မြန်မာပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဘီလီယံဒေါ်လာထောင်ချီသုံးဆွဲရေးကိုသမ္မတဂျိုးဘိုင်ဒန်ကလွှတ်တော်မှတ်တွေကိုတိုက်တွန်းနေပါလေ။ကမ္ဘာတဝန်ကိုဗစ် -19 ကရောဂါတိုက်ဖျက်ရေးအတွက်ဒေါ်လာ5ဘီလီယံရထားဖို့ကိုလည်းသူကပြောပါလေ။ကိုရိုနာဗိုင်းရပ်စ်ပိုးဗီဇမျိုးကွဲအသစ်တွေကနေကာကွယ်ဖို့အရေးကြီးတဲ့အကြောင်းနဲ့ဗိုင်းရပ်စ်ပိုးကိုတိုင်းဆောက်ပြီးတော့ကာလို့မရတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါလေ။သမ္မတဂျိုးဘိုင်ဒန်ဟာဒုတိယအကြိမ်အားဖြင့်ကာကွယ်ဆေးနောက်တစ်လုံးကိုဗိုလ်သူကြီးတော်ကထုတ်ပြန်ပါလေ။အမေရိကန်မှာအသက်50ကျော်တဲ့သူတွေကိုဒုတိယအားဖြင့်ကာကွယ်ဆေးနောက်တစ်လုံးထပ်တိုးပေးနေရပါ။ဒါပေမဲ့လည်းကမ္ဘာတဝန်းမှာပထမအကြိမ်ကာကွယ်ဆေးတစ်လုံးတောင်မှမထိုးရသေးသူတွေအများအပြားရှိနေတဲ့အချိန်မှာကိုဗစ် -19 ကရောဂါအနေဟာကမ္ဘာတဝန်းကိုချင်းချောက်နေစေပဲဆိုပြီးတော့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါသေး။အာရှတိုက်မှာလည်းကိုဗစ်ကူးစက်သူဥယျာဉ်တိုးလာနေပါသေး။တောင်ကိုရီးယားနိုင်ငံမှာတင်းလာနေတဲ့ရက်ထဲမှာတင်ကိုဗစ်ကူးစက်သူလူနာအသက်3000ခွဲလောက်တိုးလာပြီးတော့ဗီယက်နမ်မှာလည်းတဲ့ရက်ထဲကိုဗစ်ကူးစက်သူအသက်8300လောက်တင်းလာနေတော့ကရှိခဲ့ပါသေး။ဂျပန်နိုင်ငံမှာလည်းကိုဗစ်ကူးစက်သူအသက်3000နီးပါးတဲ့ရက်ထဲနဲ့ရှိနေတာပါ။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာလည်းကိုဗစ်ကူးစက်သူအသက်တွေတဟုန်ထိုးတိုးလာတာကြောင့်အိမ်ထဲကနေအိမ်ပြေမထွက်ပဲနေကြဖို့လော့ကဒေါင်းအဆင့်နှစ်ကိုသတ်မှတ်ထားပါသေး။လော့ကဒေါင်းချမဲ့တဲ့တဲ့တွေကြောင့်ဈေးဆိုင်တွေမှာတန်းစီပြီးတော့အပြေးအလွှာဈေးဝယ်ခဲ့ကြပါသေး။ရှန်ဟိုင်းမြို့အနောက်ဘက်မှာတောက်ကြနေမနဲ့3နာရီကစပြီးတော့အများပြည်သူတည်ယူပို့ဆောင်ရေးရင်တွေပြေးဆွဲတာကိုရပ်တန့်ထားပါသေး။အိန္ဒိယနိုင်ငံမှာတော့နှစ်နှစ်လောက်ကြာပိတ်ထားရတဲ့ပြည်ပလေကြောင်းသွားလာမှုတွေပြန်ဖွင့်ပြီးတော့နိုင်ငံ40နဲ့ချိတ်ဆက်ပြန်တဲ့လေကြောင်းလိုင်းတွေပြန်ဆွဲပေးနေပါသေး။စင်ကာပူနိုင်ငံမှာလည်းဧပြီလ1ရက်နေ့ကစပြီးတော့ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့ပြည်သူတွေအတွက်နေဆက်ပြန်ဖွင့်လိုက်ပြီးတော့ကာကွယ်ဆေးအပြည့်အဝထိုးပြီးသူတွေတီးခြားခွဲပြီးတော့ကွာရန်တီးဝင်စရာလည်းမလိုဘဲနဲ့ပြည်ပကိုဝင်ထွက်သွားလာနိုင်မယ့်အကြောင်းကြေညာထားပါသေး။94ချိန်မြောက်အော်စကာရုပ်ရှင်အကယ်ဒမီဆုပေးပွဲကိုပြီးခဲ့တဲ့သတင်းပတ်တင်းငင်းတွေကကျင်းပခဲ့ပါသေး။ဒီပွဲမှာရရုပ်တည်းဖြစ်သွားခဲ့တာကတော့သီယုဆောင်ဝယ်စမစ်ကအခမ်းအနားမှုလူရှင်တော်ခရစ်ရော့ကိုစင်မော်တက်ပြီးတော့ပါရိုက်ခဲ့တာပါပဲ။Will Smith ရဲ့ဇနီးဖြစ်သူ Jada Pinkett ရဲ့ဇပင်ပုံစံနဲ့ပတ်သက်ပြီးတော့အစီအစဉ်တင်ဆက်သူ Chris Rock ကအရှုံးဖောက်စနောက်မိတာကြောင့် Will Smith ကစိတ်ဆိုးဒေါသထွက်ပြီးတော့အစီအစဉ်တင်ဆက်သူကိုအခုလိုပွဲကြီးပရိသတ်တန်းပေါင်းများစွာရှေ့မှာတက်ပြီးတော့ပါရိုက်ခဲ့တာပါ။ Will Smith ရဲ့ဇနီးဖြစ်သူကခုခံအားချို့ယွင်းတဲ့ယောဂါကြောင့်ဇပင်ကျွတ်တဲ့ဝေဒနာခံစားနေရတာပါ။Chris Rock ကိုဒီလိုရိုက်နှက်တိုက်ခတ်တာကြောင့် Academy ဆုပေးပွဲအခမ်းအနားကနေထွက်သွားဖို့ Will Smith ကိုပြောခဲ့ပေမဲ့လက်မခံခဲ့တဲ့အကြောင်းဆုရွေးချယ်ရေးအဖွဲ့ကပြောပါရယ်။အခု Academy ရွေးချယ်ရေးဆိုင်ရာအုပ်ချုပ်ရေးဘုတ်အဖွဲ့ကတော့တရုတ်ဆောင် Will Smith ကိုအရေးယူဖို့ကနအုပ်အစီအစဉ်တွေစတင်ဆွေးနွေးနေပါရယ်။တရုတ်ဆောင် Will Smith ဟာအကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုကို Tennis Maid Serena Williams နဲ့ Venus Williams တို့ရဲ့ဖခင်အဖြစ်တရုတ်ဆောင်ထားတဲ့ King Richard ရုပ်ရှင်ဇာတ်ကားနဲ့ရသွားခဲ့ပါရယ်။အကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုကိုတော့ The Eyes of Demi Face ဇာတ်ကားနဲ့ Jessica Chastain ကဆုခူသွားပါတယ်။ဆွအာနာမကြမီသားစုဇာတ်ကားကိုတာကအကောင်းဆုံးဇာတ်ကားဆုကိုရခဲ့ပြီးတော့အကောင်းဆုံးနိုင်ငံတကာရုပ်ရှင်ဇာတ်ကားဆုကို Drive My Car ဇာတ်ကားကရရှိသွားခဲ့ပါတယ်ရှင်
။တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်တင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံရဲ့လူဦးရေများတဲ့အဓိကနေရာတချို့မှာအပြင်းထန်ဖြစ်နေတဲ့တိုက်ပွဲတွေကနေလွတ်အောင်ထောင်ပေါင်းများစွာသောယူကရိန်းနိုင်ငံသားတွေထွက်ပြေးနေကြပါတယ်။ရုရှားတပ်တွေဝိုင်းထားတဲ့နိုင်ငံတောင်ပိုင်းမာရီယိုပိုမြို့ကလူပေါင်း 3,000 ကျော်အပါအဝင်စုစုပေါင်း 6,266 ယောက်ကိုကယ်ထုတ်နိုင်ခဲ့ပြီလို့ယူကရိန်းအကြီးတန်းတာဝန်ရှိသူတဦးကပြောပါတယ်။ယူကရိန်းနိုင်ငံရဲ့ကာကွယ်စွမ်းရည်ကိုအားဖြည့်ဖို့အတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်း 300 ရထားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနကတောက်ချနေမှာကြေညာခဲ့ပါတယ်မြန်မာနိုင်ငံမှာအခြေအနေဘလို့ပဲပြောင်းသည်ဖြစ်စေအကျုပ်ချာအာဏာပိုင်မှုလွတ်လပ်ရေးနဲ့နယ်မြေတည်ထောင်ခိုင်မြဲရေးတို့ကိုကာကွယ်ရမှာတရုတ်နိုင်ငံကမြန်မာနိုင်ငံကိုထောက်ခံသွားမယ်လို့တရုတ်နိုင်ငံဂျာယေးဝန်ကြီးဝန်ကြီးကပြောပါတယ်စစ်ကောင်စီကနိုင်ငံဂျာယေးဝန်ကြီးဦးမနမောင်လွင်နဲ့တရုတ်နိုင်ငံအန်ဟွီပြည်နယ်မှာတောက်ချနေကတွေ့ဆုံခြင်းအတွင်းဝန်ကြီးကအဲ့လိုပြောခဲ့တယ်လို့ဆင်ဟွာသတင်းကဖော်ပြထားပါတယ်ခင်ဗျာဒီနေ့အတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲဒီညအစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ Holly Cape Hart နဲ့ John Walker တို့ဖြစ်ပါတယ်။ View American အတန်ရဲ့စနေနေ့ညပိုင်းမှာပါတာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.